Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American Dance ရဲ့ဇွန်လ6ရက်တနင်္ဂနွေနေ့မနက်ခင်းအစည်းအဝေးကို Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီကျွန်တော်ညောင်ဝဲအောင်ပါခင်ဗျာဒီကနေ့နားဆင်ရမယ့်အစည်းအဝေးထဲမှာတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေအပြင
်အာဆီယံမှာတာဝန်တွေကျွန်တော်တို့လက်ပတ်ပြီးတော့ဆန္ဒပြပြီးတော့ကျွန်တော်ပြည်သူရဲ့အသံဝန်နားထောင်ဖို့
အမေရိကန်အပါအဝင်နိုင်ငံတကာကမြန်မာအရေးလှုပ်ရှားမှုသတင်းမှာကြားရရမှာဖြစ်သလိုအိန္ဒိယနိုင်ငံနဲ့နယ်စပ်ဒေသတွေမှာကိုဗစ်ကူးစက်မှုတွေတိုးလာနေတဲ့အကြောင်းတခါကံယောဂကြောင့်အစ္စရေးကိုပြောင်းရွှေ့ကြရမယ်ဂျူးလူမျိုးတွေခက်ခဲတွေ့နေရတဲ့သတင်းနဲ့သတင်းပတ်စင်ကဏ္ဍတွေထဲမှာတော့မြန်မာနိုင်ငံကလူအခွင့်အရေးအကြောင်းတင်ဆက်ပေးနေကြဖြစ်တဲ့ဒုအသံအစီအစဉ်နဲ့အတူ NUG အမျိုးသားညီညွတ်ရေးအစိုးရရဲ့ရိုဟင်ဂျာဆိုင်ရာမူဝါဒနဲ့ပတ်သက်လို့ဆက်သွယ်မေးမြန်းထားတဲ့စနေညသကဝိုင်းအစီအစဉ်ကိုလည်းတင်ဆက်သွားအောင်ပါပါအခုအရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့မတ်တင်ကြီးထိုက်တို့တင်ညာပါလိမ့်မယ်ခင်ဗျာ
မြန်မာနိုင်ငံမှာရှစ်အနာတိန်တာလေးလာကျော်လာချိန်မှာပဲဆန္ဒပြလှုပ်ရှားမှုတွေအပြင်အာဏာပိုင်တွေကိုခုခံတိုက်ခိုက်မှုတွေကြောင့်ထိခိုက်သေးခြင်းမှုတွေလည်းရှိနေပါတယ်ARD တိုင်းဒေသကြီးကျုံပြိုမြို့နယ်ဇရေရိုးအုပ်စုလှေဆွဲကြီးရွာမှာစနေနေ့မနေ့ပိုင်းကစစ်တပ်နဲ့ဒေသခံတွေအကြားအပြန်အလှန်ပစ်ခတ်ကြပြီးတေဆုံးဒဏ်ရာရတာတွေရှိခဲ့ပါတယ်။၃ယောက်ထက်မနည်းတေဆုံးတယ်လို့သတင်းတွေမှာဖော်ပြနေပေမဲ့အတိတော့မပြုတ်နိုင်သေးပါဘူး။လက်နက်တွေရှိနေတဲ့ဆိုရဲတန်တရားနဲ့ရွာသားတူကိုဖမ်းဖို့စစ်တပ်ကလာရမှာပောက်ကွဲမှုဖြစ်ခဲ့ပြီးအပြန်အလှန်ပစ်ခတ်ကြတာလို့ဒေသခံတူက Rogers သတင်းဌာနကိုပြောပါတယ်။ကချင်ပြည်နယ်ရွှေကူမြို့မြောက်ပိုင်းရဲစခန်းတစ်ခုကိုကချင်လွတ်လပ်ရေးတပ်ဖွဲ့ KIA နဲ့ပူးပေါင်းပြီးတောက်ကြံနဲ့နှောင်းပိုင်းကတိုက်ခိုက်ခဲ့တယ်လို့ရွှေကူပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကသတင်းထုတ်ပြန်ထားတယ်လို့ရှမ်းပြည်နယ်မိုးပြဲမြို့မှာလည်းတောက်ကြံညနေပိုင်းကမိုးပြဲပြည်သူ့ကာကွယ်ရေးတပ်ဖွဲ့နဲ့စစ်တပ်ကြားတိုက်ပွဲတွေဖြစ်ပွားပြီးစစ်တပ်ဘက်က၄ယောက်ကြာဆုံးခဲ့တယ်လို့မိုးပြဲပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကသတင်းထုတ်ပြန်ထားပါတယ်။ကယားပြည်နယ်ဒီမော့ဆွတ်မြို့မှာတော့စနေနေ့မနေ့ပိုင်းကပြစ်ခတ်တိုက်ခိုက်မှုတွေရှိနေတယ်လို့ကရင်ပြည်အမျိုးသားကာကွယ်ရေးအဖွဲ့ KNTF ပြန်ကြားရေးတာဝန်ရှိသူတဦးကပြောပါတယ
်ဒီနေ့တော့ဆက်လက်ပြစ်ခတ်တာတော့ဘာလို့တော့ရှိတော့ပေါ့ကျွန်တော်တို့ KNTF ပြစ်ခတ်ဆရာတော်တရားရင်အားဖြင့်တိုက်ပွဲတော့မခါမှာမြန်မာလူဖဲတော့ဒီလိုစကားတွေကနေပြစ်ထွက်တယ
်ရှမ်းပြည်နယ်တောင်ပိုင်းကမိုးပြဲမြို့မှာတော့တောက်ကြံညနဲ့စနေနေ့မနေ့ပိုင်းတွေမှာစစ်ကောင်စီတပ်တွေနဲ့ဒေသခံပြည်သူကာကွယ်ရေးတပ် PDF တို့ကြားတိုက်ပွဲတွေဖြစ်ခဲ့ကြတယ်လို့မိုးပြဲဒေသခံက VOA ကိုပြောပါတယ်ဒီတိုက်ပွဲတွေအတွင်းစစ်ကောင်စီကနေမိုးပြဲမြို့ကန်တချို့ကိုဖမ်းဆီးပြီးလူသားတိုင်းကပြုလုပ်ခဲ့တယ်လို့လည်းမြို့ကန်ကပြောပါတယ်ဒီမော့ဆုံမြို့နယ်နဲ့မိုးပြဲမှာတိုက်ပွဲတွေဖြစ်ပွားနေတာနဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရကိုမေးမြန်းဖို့ဆက်သွယ်ခဲ့ပေမဲ့မရပါဘူးမြန်မာနိုင်ငံမှာဒီရက်ပိုင်းအတွင်းကိုဗစ်အတည်ပြုလူနာတိုးလာနေပြီးတောက်ချာနေကတော့အတည်ပြုလူနာ200ကျော်နဲ့အများဆုံးဖြစ်သွားတယ်လို့ချင်းပြည်နယ်တွန်းဆန်မှာတော့3ဦးသေဆုံးခဲ့ရပါတယ်။ဒီရောဂါကူးစက်မှုကိုအိန္ဒိယနဲ့နယ်စပ်ချင်းကပ်နေတဲ့ချင်းပြည်နယ်ဘက်မှာအများဆုံးတွေ့ရပြီးပိုးတွေ့လူနာ200ဝန်းကျင်လောက်ရှိနေတယ်လို့ပိုးတွေ့လူနာ900ကျော်ရှိနေတဲ့သခိုင်းတိုင်းကဒုတိယအများဆုံးနဲ့ရန်ကုန်တိုင်းမှာတော့100နီးပါးနဲ့တတိယအများဆုံးဖြစ်နေတယ်လို့ကျန်းမာရေးဆိုင်ရာသတင်းပြန်ကြားရေးအဖွဲ့ဝင်ဒေါက်တာချင်းချင်းကြီးကဒီသတင်းဖတ်ထဲမှာပဲ VOA ကိုပြောကြားခဲ့ပါတယ်။ဂျီခါကဒေါက်တာထန်ရှင်းခိုင်ကလည်းတွန်းဆန်မြို့နယ်ထဲမှာဒီခုရပိုင်းတွင်တေဆုံးရသူ6ဦးတည်းမနည်းရှိနေတယ်လို့ပြောပါတယ
်။ဒီကားစီးလုံးမှာကျွန်တော်9ယောက်တေဆုံးသွားပါပြီကိုဗစ်နဲ့။ဒီတော့ကျွန်တော်တို့တွန်းဆန်မှာတော့မနေရဘူးနော်။တေဆုံးသွားတဲ့လူနာတယောက်ကိုကျွန်တော်တို့အလောင်းကိုစစ်လိုက်တော့ကိုဗစ် positive ဖြစ်ပါ။
တွန်းဆန်မြို့နယ်အတွက်ရောသခိုင်းတိုင်းအတွက်ပါ stay at home နေရင်တွေမှာပဲနေဖို့ကန့်သက်တမ်းမြင်မိန့်တွေချထားပါတယ်။စစ်တပ်အာဏာသိမ်းခဲ့တဲ့နောက်စေဝန်တန်းအများပြားဟာအကြမ်းမဖက်အာဏာပိစံနဲ့စီရင်လှုပ်ရှားမှုမှာပါဝင်နေတာကြောင့်ကိုရိုနာဗိုင်းရပ်စ်ရောဂါပိုးရှိမှရှိဆန်းသက်ဆစ်ဆင်းမှုနဲ့ကျန်းမာရေးဝန်ဆောင်မှုတွေကိုတည်တည်ချာချာမလုပ်နိုင်ပဲဖြစ်နေတာပါ။အိန္ဒိယနယ်စပ်မြို့ဖြစ်တဲ့ချင်းပြည်နယ်တွန်းဆန်ဂျီခါအပြင်ဖလန်းနဲ့တီတိမ်မြို့တွေမှာဒီရောဂါကူးစက်မှုအများပြားတွေ့နေရတယ်လို့သခိုင်းတိုင်းတဲ့ကတမူးနယ်စပ်မြို့မှာပါအများပြားတွေ့နေရတာကြောင့်အိန္ဒိယမှာစတင်ဖြစ်ပွားတဲ့ဗီဇာပြောင်းပို့တဲ့ကူးစက်မှုနဲ့ကယောဂတက်တရလှိုင်းနဲ့ကျုံရမှာကိုကျမရဲ့ပညာရှင်တွေစိုးရိမ်နေကြတာဖြစ်ပါတယ်။ထိုင်းနယ်စပ်မှာလည်းရှမ်းပြည်နယ်တာချီလိပ်တနင်္သာရီတိုင်းတနင်္သာရီမြို့တွေမှာကူးစက်မှုတွေတိုးလာနေတာပါ။ တူနိုင်ငံအရှိတောင်ပိုင်းဂွမ်ဂျိုခရိုင်တွေကလူဦးရေ73သန်းကျော်နေထိုင်တဲ့ဂွမ်ဂျိုမြို့မှာမေလကုန်ပိုင်းကဆက်ပြီးကိုဗစ် -19 ကူးစက်မှုတွေတိုးလာတာကြောင့်ရောဂါထိန်းချုပ်ဖို့ကန့်သက်တဲ့အစီအစဉ်တွေကိုတိုးမြှင့်လိုက်ပါတယ်။တူနိုင်ငံမှာစနေနေ့ကကိုဗစ် -19 ကူးစက်သူအတည်ပြုလူနာ24ယောက်ရှိတဲ့အထက်7ယောက်ကဂွမ်ဂျိုခရိုင်ကပါ။ရောဂါကူးစက်မှုတွေတိုးလာနေတဲ့အတွက်အာနာပိုင်းတွေကဒီသတင်းပတ်အစောပိုင်းကဆက်ပြီးတိုးလာလှုပ်ရှားမှုတွေကန့်သက်ထားတာကိုအခုနောက်ထပ်စီးပွားရေးလုပ်ငန်းတွေနဲ့လူမှုရေးဆိုင်ရာတွေမှာပါကန့်တတ်မှုထပ်တိုးလိုက်တာဖြစ်ပါတယ်။မြေယောယထာဘူတာယုံတရာဇင်လောက်ကိုပိတ်ထားလိုက်သလိုဂွန်ဂျိုးမြို့နန်ရှားရက်ွက်ထဲကအစားတောက်ဆိုင်တွေအတွက်ဆိုင်တဲထိုင်စားဝတ်ကိုပိတ်လိုက်ပြီးလေ့ကျင့်ခန်းလုပ်တဲ့အားကစားယုံတွေလိုလူအများလာရောက်တဲ့နေရာတွေကိုတော့ယာယီပိတ်ထားပါတယ်။ဒါအပြင်နမ်ရှားဟေဒူးနဲ့ကုံခွာရက်ွက်နေဒေသခံတွေနဲ့အဲ့ဒီဒေသကိုဖျက်သွားတဲ့လူတိုင်းကိုဗစ် -19 ပိုးရှိမှရှိစမ်းသပ်စစ်ဆေးဖို့အမိန့်ထုတ်လိုက်တာပါ။တရုတ်နိုင်ငံမှာ Sinovac Biotech ထုတ် COVID-19 ကာကွယ်ဆေးကိုအသက်18နှစ်နဲ့ထက်ကိုပဲထိုးပေးဖို့သတ်မှတ်ထားရကနေအခုအသက်3နှစ်ကနေ18နှစ်ကြာလူငယ်တွေအတွက်ပါအရေးပေါ်သုံးခွင့်ပြုလိုက်ပြီလို့တောက်ကြံတွေကအစိုးရရုပ်တံကအကြေညာပါတယ်။ Bangladesh နိုင်ငံတောင်ပိုင်းမှာမုတ်သုံးမိုးအပြင်းထန်ရွာသွန်းခဲ့တဲ့အတွက်စနေနေ့ကဒုက္ခသည်စခန်းတွေမှာမြေပြိုရာတွေဖြစ်ပြီး Rohingya Muslim ဒုက္ခသည်2ဦးသေဆုံးသွားတယ်လို့ Bangladesh တာဝန်ရှိသူတွေကပြောပါတယ်။မြေပြိုရာကြောင့်အမျိုးသားတဦးနဲ့အမျိုးသမီးတဦးတေဆုံးသွားတဲ့တရင်ရထားပြီးအသေးစိတ်သိရဖို့အတွက်စူးစမ်းနေပါတယ်လို့ဒုက္ခသည်ရေးကြီးကြပ်ကင်တွေရတဲ့ဘင်္ဂလားဒေ့ရှ်တာဝန်ရှိသူမိုဟာမက်ရှမ်ဆုဒိုဇာက Reuters သတင်းဌာနကိုပြောပါတယ်။ကမ္ဘာမှာအကြီးအမားဆုံးဒုက္ခသည်တွေနေထိုင်ရတဲ့နေရာအဖြစ်ရိုဟင်ဂျာဒုက္ခသည်တသန်းလောက်ဟာဘင်္ဂလားဒေ့ရှ်နိုင်ငံကွန်ဂရက်ဘဇာခရိုင်ကဒုက္ခသည်စခန်းထဲမှာစုပြုံနေနေကြရတာပါ။လွန်ခဲ့တဲ့၄နှစ်ကရခိုင်ပြည်နယ်မှာစစ်တပ်ကဆစ်စင်ရေးလို့ရှင်းလင်းချိန်အတွင်းဘင်္ဂလားဒေ့ရှ်ဖက်ရိုဟင်ဂျာမွတ်စလင်တွေထွက်ပြေးသွားကြတာဖြစ်ပါတယ်။ရိုဟင်ဂျာလို့ခေါ်ဆိုရကိုမြန်မာနိုင်ငံကအတိအမှတ်ပြုမထားပေမဲ့2020နိုဝင်ဘာရွေးကောက်ပွဲမှာအနိုင်ရတဲ့လွှတ်တော်အမတ်တွေပါဝင်တဲ့ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH ကဖွဲ့စည်းထားတဲ့ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ကတော့ရိုဟင်ဂျာလို့ခေါ်ဆိုရကိုတည်ဝင်အတိအမှတ်ပြုထားပါတယ်။ဒါ့အပြင်ရိုဟင်ဂျာတွေကိုနိုင်ငံသားအဖြစ်အဟန့်အတားဖြစ်စေတဲ့1982ခုနှစ်နိုင်ငံသားဖြစ်မှုဆိုင်ရာဥပဒေကိုဖျက်သိမ်းမယ်ဆိုတာအပါအဝင်ရိုဟင်ဂျာအရေး NUG ရဲ့မူဝါဒတွေကိုပြီးခဲ့တဲ့ရက်ပိုင်းကပဲထုတ်ပြန်ကြေညာထားပါတယ
်။ VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဒိုင်းနိုမီတာ24 kHz 12.33 ညဒိုင်းနိုမီတာ40 kHz 9.33 ညဒိုင်းနိုမီတာ51 kHz 5805နဲ့ဒိုင်းနိုမီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါရဲ့ရှင
်မြန်မာနဲ့အာရှဒေသကထူးခြားတဲ့သတင်းတွေကိုဒေါခင်မျိုးသက်ပြောပြခဲ့တာဖြစ်ပါတယ်။ VOA American တန်ရဲ့တင်းငွေနေနဲ့မနက်ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေတာဖြစ်ပါတယ်။အခုတော့နိုင်ငံတကာကုမ္ပဏီကြီးတွေအပေါ်အခွန်စည်းကြပ်ဖို့ G7 ထိပ်သီးအစည်းအဝေးမှာသဘောတူညီလိုက်ကြတဲ့အကြောင်းအပါအဝင်ထိပ်တန်းရောက်နိုင်ငံတကာသတင်းတွေကိုတော့မတ်တင်ကြီးထိုက်ကတင်ပြมาဖြစ်ပါတယ
် VOE မြန်မာပိုင်းစီစဉ်ရဲ့တင်းငွေနေနဲ့မနေ့ကနိုင်ငံတကာသတင်းတွေကိုဆက်လက်ရှင်းပြပေးနေပါတယ် Google Facebook Apple နဲ့ Amazon တို့လိုနိုင်ငံတကာလုပ်ငန်းကြီးတွေပေါ်မှာကမ္ဘာတစ်လွှတ်အခွင့်တွန်းမြင်ကောက်ခံရေးအတွက် American Britain နဲ့တခြားဆက်မှုထိပ်သီးနိုင်ငံတွေစနေနေ့မှာသမိုင်းဝင်သဘောတူညီချက်ရရှိခဲ့ပါတယ်ဒီဆောင်ရွက်ချက်ဟာဆိုရင် COVID-19 ဒဏ်သင့်ခဲ့တဲ့အစိုးရတွေအတွက်ဒေါ်လာတန်ထောင်ပေါင်းများစွာတိုးမြင့်ရရှိစေရေးအထောက်အကူဖြစ်နိုင်ပါသည်။ကမ္ဘာလုံးဆိုင်ရာလုပ်ငန်းအခွန်ကိုအနည်းဆုံး1,500,000,000,000တိကောက်ခံရေးစက်မှုထိပ်သီး9နိုင်ငံသဘောတူခဲ့တာဖြစ်ပါသည်။ကုမ္ပဏီတွေအနေနဲ့သူတို့ရောင်းချတဲ့နိုင်ငံတွေမှာပို့ပြီးတော့အခွန်ဆောင်ရမှာဖြစ်ပါသည်။
G7 finance ministers have reached a historic agreement to reform the global tax system.
ကမ္ဘာနီးပညာခင်းနဲ့လာရောညီတွေဖြစ်မဲ့ကမ္ဘာတစ်လွှတ်အခွန်စည်းချက်မှုပြုပြင်ပြောင်းလဲရေး G7 ဘဏ္ဍာရေးဝန်ကြီးတွေကြားတမိုင်းဝင်သဘောတူညီချက်ရရှိခဲ့ကြောင်းဗြိတိန်နိုင်ငံလန်ဒန်မြို့တော်မှာနှစ်ရက်ကြာအစည်းအဝေးကိုဦးဆောင်ကျင်းပခဲ့တဲ့ဗြိတိန်ဘဏ္ဍာရေးဝန်ကြီး Rishi Sunak ကပြောခဲ့တာပါလန်ဒန်မြို့လေဘတ်ကင်ဟမ်နန်းတော်အနီးက19ရာစုအင်ဂျီတလုံးမှာကျင်းပခဲ့တဲ့ G7 ဘန်ဒါယီဝင်ကြီးတွေရဲ့အစည်းအဝေးဟာဆိုရဲကပ်ဘေးယောဂါကြီးစခဲ့ပြီးနောက်ပိုင်းပထမဆုံးလူချင်းတွေ့ဆုံဆွေးနွေးမှုလည်းဖြစ်ပါတယ်။မကြုံစဘူးထူးခြားတဲ့ဒီဆုံးဖြတ်ချက်ကြောင့်ကမ္ဘာတစ်လွှတ်အခွန်စည်းချက်မှုမှာ စီမံစည်းကမ်းရောရဲမှုတွေကိုအဆုံးသတ်သွားစေမယ်လို့အမေရိကန်ဘဏ္ဍာရေးဝန်ကြီးဂျင်းနဲ့ယယ်လင်ကပြောပါတယ်။ဒီသဘောတူညီချက်ဟာကမ္ဘာတစ်လွှာကအခွင့်ရှောင်နေသူတွေအတွက်တော့သတင်းစိုးကြီးဖြစ်ကြောင်းဂျာမနီဘဏ္ဍာရေးဝန်ကြီးကပြောပါတယ်။ကမ္ဘာတစ်လွှာအကောက်ခွန်နှုန်းတာအနည်းဆုံး15ရာခိုင်နှုန်းသတ်မှတ်ချက်ဟာဆိုရင်အိုင်ယာလန်လိုနိုင်ငံတွေမှာတော့ပုံမှန်ထက်များနေတာဖြစ်ပေမဲ့လည်းဆက်မှုထိပ်သီး G7 နိုင်ငံတွေမှာတော့အနည်းဆုံးသတ်မှတ်ချက်ထက်လျော့နေနေပါတယ်။အမေဇုန်နဲ့ Google လုပ်ငန်းကြီးတွေကအခုသဘောတူညီချက်ကိုကြိုးဆိုပါတယ် Facebook လုပ်ငန်းကြီးဘက်ကတော့အခွန်ပိုဆောင်ဖို့ဖြစ်နိုင်ခြေရှိတယ်လို့ပြောဆိုထားပါတယ်ရှင်အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှုအေးပယ်ရေးကုန်သွယ်ရေးဝန်ကြီးတွေ COVID-19 ကာကွယ်ဆေးနဲ့ဆက်ဆက်ကုန်စည်စီးဆင်းမှုတွက်လည်မြန်ဆန်စေရေးစနေနေ့ကသဘောတူခဲ့ကြပြီမဲ့အတွင်းကုန်ကွန်ဖယ်ရှားရေးမှာတော့သဘောတူညီချက်မရပါဘူးအေးပယ်အဖွဲ့ဝင်22နိုင်ငံအနေနဲ့ကာကွယ်ဆေးနဲ့ဆက်ဆက်စည်းပစ္စည်းတွေနေဆက်ဖြတ်ကျော်တည်ယူမှုမှာလိုင်းနာဆောင်ရွက်ပွဲလမ်းညွှန်ချက်တွေကိုသဘောတူကြရေးအစီအဝေးလက်ခံကျင်းပတဲ့နယူးဇီလန်နိုင်ငံကလိုလားခဲ့ကြောင်းသတင်းရှင်းပြတဦးကအစီအဝေးမတိုင်ခင်မှာ Writers ကိုပြောဆိုထားပါတယ်။ကမ္ဘာတစ်လွှာရင်ဆိုင်နေရတဲ့ကပ်ဘေးကြီးကိုအေးပတ်အနေနဲ့ဆက်ဆက်တုံ့ပြန်ဆောင်ရွက်မှုကိုပြသနိုင်ရေးအတွက်သဘောတူညီချက်တစ်ခုရဖို့လိုအပ်ကြောင်းနယူးဇီလန်ကယုံကြည်ထားတာပါ။ COVID-19 ကာကွယ်ဆေးနဲ့ဆက်ဆက်ကုန်စည်တွေကိုရေချောင်းလေချောင်းစိတ်ကန်းတွေကနေတည်ယူပို့ဆောင်ရေးမြန်ဆန်အောင်ဆောင်ရွက်မယ်လို့အစီအဝေးပြီးထုတ်တဲ့ကြေညာချက်မှာအေးပက်ဝန်ကြီးတွေကပြောဆိုထားပါတယ်။ COVID-19 ကာကွယ်ဆေးနဲ့ဆက်ဆက်ကုန်စည်တွေကိုနေဆက်မှာအခွန်စည်းချက်မှုကိုတနိုင်ငံချင်းစီကပြန်လည်သုံးသပ်ရေးအထူးသဖြင့်တိုက်တွန်းကြောင်းနဲ့ပြည်တွင်းလူထုအတွက်ဒီကုန်စည်တွေဈေးလျှော်ပေးနိုင်ရေးသက်ဆိုင်ရာနိုင်ငံတစ်ခုချင်းစီကစဉ်စားသုံးသပ်ဆောင်ရွက်မယ်အကြောင်းလည်းကြေညာချက်မှာဖော်ပြထားပါတယ်ရှင်။ပါကစ္စတန်နိုင်ငံတွင်ကိုရိုနာဗိုင်းရပ်စ်ပြန့်နှံ့ကူးစက်မှုတိုက်ဖျက်ရေးအကူအညီဖြင့်အမေရိကန်ကပေးပို့တဲ့အရေးတကြီးလိုအပ်နေတဲ့ဆေးဘက်ဆိုင်ရာပစ္စည်းတွေတင်ဆောင်လာတဲ့လေယာဉ်ဟာစနေနေ့မှပါကစ္စတန်ကိုဆက်ရောက်ပါတယ်။အမေရိကန်ဘက်ကပေးပို့လှူဒန်းတဲ့အထက်မှာပါကစ္စတန်ကတောင်းဆိုထားပြီးအရေးတကြီးလိုအပ်နေတဲ့ကျန်းမာရေးလုံသားဒုံ PPE တောင်းချီပါဝင်သလိုအောက်ဆီဂျင်တိုက်နဲ့အောက်ဆီမီတာတွေနဲ့တခြားဆေးဘက်ဆိုင်ရာပစ္စည်းတွေပါဝင်ကြောင်းအမေရိကန်သံရုံးကပြောပါတယ်။COVID-19 ကပ်ဘေးရောဂါတိုက်ဖျက်ရေးမှာမိဖက်ပါကစ္စတန်အစိုးရနဲ့အတူအမေရိကန်ဘက်ကဆက်လက်ပူးပေါင်းဆောင်ရွက်နေကြောင်းအမေရိကန်တန်ယုံယာယီတာဝန်ခံကလည်းပြောပါရယ် COVID-19 ရောဂါဒဏ်ခံရသူတွေကိုပြုစုဆောင်ရှောက်ရေးအတွက်အသက်ရှူဆက်အလုံးရင်200အပါဝင်ပါကစ္စတန်ရဲ့ COVID-19 တိုက်ဖျက်ရေးအတွက်အမေရိကန်ဒေါ်လာတန်40ကျော်ကူညီခဲ့ပြီးလည်းဖြစ်ပါရယ်အသက်ကယ်ကူတာမှုကူးစက်မှုစောင့်ကြည့်ဖော်ထုတ်မှုအရေးပေါ်အခြေအနေအတွက်ကြိုတင်ပြင်ဆင်မှုတို့အတွက်လည်းငွေကြေးထောက်ပံ့ချထားမှုတို့ပါတဲ့ဒီအကူအညီတွေကြောင့်ပါကစ္စတန်နိုင်ငံတဝန်းကလူပေါင်း2,000ကျော်အတွက်အထောက်ပံ့ဖြစ်စေတယ်လို့အမေရိကန်တာဝန်ရှိသူတွေကပြောပါတယ်။အမေရိကန်ရဲ့ကူညီထောက်ပံ့မှုအတွက်ပါကစ္စတန်အစိုးရကအထူးကျေးဇူးတင်ကြောင်းပါကစ္စတန်နိုင်ငံခြားရေးဌာနပြောခွင့်ရဇာဟစ်ဟာဖစ်ချောက်ဒရီကပြောပါတယ်။လူဦးရေသန်း220လောက်ရှိတဲ့ပါကစ္စတန်မှာပြီးခဲ့တဲ့နှစ်အစောပိုင်းကကပ်ဘေးရောဂါစတင်ပြန့်နှံ့ခဲ့ပြီးနောက်ဗိုင်းရပ်စ်ကူးစက်ခံရသူအနည်းဆုံး9,300ရှိပြီးဒီထဲက2,100ကျော်သေဆုံးခဲ့ရပြီးဖြစ်ကြောင်းလည်းဖော်ပြထားပါတယ်။အမေရိကန်ပံ့ပိုးမှုပါတဲ့ကုလသမဂ္ဂရဲ့ COVAX အစီအစဉ်အရပါကစ္စတန်နိုင်ငံက Oxford နဲ့ AstraZeneca ရဲ့ COVID-19 ကာကွယ်ဆေး 1.2% ရရှိပြီးဖြစ်ပါတယ်။ကုလသမဂ္ဂရဲ့ COVAX အစီအစဉ်အတွက်အမေရိကန်ဘက်ကဒေါ်လာ3,000ထည့်ဝင်ထားပြီးဖြစ်တယ်လို့လာမယ့် 2022 ခုနှစ်မှာနောက်ထပ်ဒေါ်လာ3,000ထပ်မံထည့်ဝင်ဖို့လည်းကြေညာထားပါတယ်ရှင်။အိန္ဒိယနိုင်ငံမြို့တော်ညူဒေလီမှာတနည်းတာကိုရိုနာဗိုင်းရပ်စ်ကူးစက်မှုအမြင့်ဆုံး 38,000 ထိစီမံခန့်ခွဲနိုင်အောင်ကြိုတင်ပြင်ဆင်နေတဲ့အကြောင်းမြို့တော်အုပ်ချုပ်ရေးမှုကပြောပါတယ်။တစ်ချိန်တည်းမှာပဲအသွာအလာတမ်းမြစ်ပိတ်ပင်မှုတချို့ကိုဖြေလျှော့ကြောင်းဇွန်လ9ရက်စနေနေ့ကကြီးညာပါတယ
်သူ37000ကိုတရစေဘေးစ်မာနာဂျာရဲ
37000ကိုကူးစက်မှုပေါင်းအမြင့်ဆုံး38000ထိစဉ်းစားတွေ့ချက်ပြီးလိုအပ်တာတွေကိုပြင်ဆင်နေတဲ့အကြောင်းဒေးလီအုပ်ချုပ်ရေးမှူးအာဗင်ကေချရီဝေါ်ကပြောခဲ့တာပါအေဗီလာ20ရက်နေ့မှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုအသစ် 28,395 ဦးထိအမြင့်ဆုံးရောက်ရှိခဲ့တာပါညူဒေးလီမြို့တော်မှာအောက်ဆီဂျင်တန်ကြိမ် 420 တူလောင်ထရှိရေးကိုလည်းပြင်ဆင်နေကြောင်းဒေးလီအုပ်ချုပ်ရေးမှုကသတင်းစာရှင်းလင်းပွဲမှာပြောပါရယ်အသွားလာတမ်းမြစ်ကန့်သက်ချက်တချို့ကိုဖြေလျှော့ပေးပြီးဆိုင်တွေကိုလည်းရက်သတ်မှတ်ချက်နဲ့ပြန်ဖွင့်ခွင့်ပြုမဲ့ဒေသတွေထဲမှာအိန္ဒိယပြည်ထောင်စုအစိုးရရုံးထိုင်ရာမြို့တော်ဒေးလီလည်းပါဝင်ပါရယ် စိုင်းနံပါတ်ဆုံကနန်းရှိတဲ့စိုင်းတွေကတရက်ဖွင့်ပြီးနောက်တစ်နေ့မှာမကနန်းတဲ့စိုင်းတွေကတစ်လှည့်ဖွင့်ကြရမှာပါပြီးခဲ့တဲ့24နှစ်အတွင်းအိန္ဒိယတနိုင်ငံလုံးအတိုင်းအတာအရကိုရိုနာဗိုင်းရပ်စ်ကူးစက်မှုအသစ်တသိန်း2000ကျော်ရှိခဲ့ပြီးသေဆုံးသူ3300ကျော်ရှိခဲ့ပါတယ်တနိုင်ငံလုံးကူးစက်မှုစုစုပေါင်းက 28.69 သန်းရှိပြီးလူပေါင်း 3400 ကျော်သေဆုံးခဲ့ရပြီလည်းဖြစ်ပါတယ်ရှင်
သတင်းတွေကိုဒေါ်ခင်မျိုးသက်နဲ့မတ်တင်ဂီထိုက်တို့ပြောပြခဲ့ကြတာပါခင်ဗျာ။သောရရှင်တွေအခုနားဆင်နေရတာကတော့ VOA ရဲ့တနင်္ဂနွေနေ့မနက်ခင်းအစီအစဉ်နဲ့ပဲဖြစ်ပါတယ်။အခုဆက်လက်ပြီးသတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြရမှာပါခင်ဗျာ။အရင်ဦးဆုံးတော့နိုင်ငံတကာကမြန်မာရေးလှုပ်ရှားမှုတွေကိုတင်ပြပေးမှာဖြစ်ပါတယ်။မြန်မာအရေးဂျာဝင်ဖြည့်ရှင်းမှုဂျိုးပန်းရမှာအရှိတောင်အာရှနိုင်ငံများအသင်းအာဆီယံအနေနဲ့အာဏာသိမ်းစစ်ကောင်စီနဲ့သာဆက်ဆံမယ်ဆိုရင်ထိရောက်နိုင်မှာမဟုတ်ကြောင်းမြန်မာရေးလှုပ်ရှားသူတွေရဲ့စနေနေ့ကဆန္ဒပြပွဲမှာပြောဆိုလိုက်ကြပါတယ်မြန်မာနိုင်ငံမှာဆက်အာဏာသိမ်းပြီးနောက်ပိုင်းကြုံနေရတဲ့နိုင်ငံရေးအခြေတဲတွေကိုဖြေရှင်းဖို့တက်ဆိုင်သူအားလုံးနဲ့ဆွေးနွေးဖို့ကိုလည်းအမေရိကန်နဲ့ကနေဒါနိုင်ငံကဆက်အာဏာသိမ်းမှုစန့်ကျင်ရေးဆန္ဒပြပွဲတွေမှာအာဆီယံအသင်းကိုတိုက်တွန်းလိုက်ကြတဲ့အကြောင်းကိုတင်ပြခြင်းပါတယ်ခင်ဗျာအာဏာသိမ်းစစ်ကောင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့တွေ့ဆုံဖို့အာဆီယံအသင်းကြီးကဆေလွှတ်လိုက်တဲ့ဘရူနိုင်းဒုနိုင်ငံသားကြီးဝန်ကြီးနဲ့အာဆီယံအတွင်းမှုချုပ်တို့ရဲ့တောက်ကြနေမြန်မာနိုင်ငံခရီးစဉ်နဲ့တိုက်တိုက်ဆိုင်ဆိုင်ဆိုသလိုပဲမြန်မာအရေးအာဆီယံကဂျာဝင်ဖြည့်ရှင်းဖို့အားထုတ်မှုအပေါ်မှာနိုင်ငံတကာရောက်မြန်မာအရေးလှုပ်ရှားသူတွေရဲ့ဝေဖန်မှုတွေလည်းထွက်ပေါ်လာတာပါဝါရှင်တန် DC အခြေစိုက် Anti-Dictatorship in Burma အဖွဲ့ဦးဆောင်သူတူဖြစ်တဲ့ဦးရင်အေးကတော့မြန်မာပြည်ထနာပြည်လည်ရေးမှာအာဆီယံအနေနဲ့သက်ဆိုင်သူတွေအားလုံးကိုတွေ့ဆုံဆွေးနွေးအဖြေရှာဖို့လိုတယ်လို့စနေနေ့ဆန္ဒပြပွဲအတွင်းတိုက်တွန်းသွားပါတယ
်အာဆီယံရဲ့လက်ရှိလှုပ်ဆောင်နေလှုပ်ဆောင်ရက်ကကျွန်တော်တို့ပြည်သူလူထုအတွက်လုံးဝအကျိုးမရှိပါဘူးဒါကြောင့်မို့ပြည်သူလူထုကလုံးဝလက်မခံဘူးဆိုတာကိုကျွန်တော်အရင်ဆုံးတင်ပြခြင်းပါတယ်အဲဒီကိစ္စနဲ့ပတ်သက်ပြီးတော့လည်းကျွန်တော်တို့အနေနဲ့ဝါရှင်တန် DC မှာရှိတဲ့အာဆီယံတန်ရုံးတွေအာဆီယံမြန်မာတန်ရုံးတွေကျွန်တော်တို့လက်ပတ်ပြီးတော့ဆန္ဒပြပြီးတော့ကျွန်တော်ပြည်သူရဲ့အသံကိုနားထောင်ဖို့အထူးသဖြင့်တော့တကယ်တမ်းပြဿနာကိုဖြေရှင်းရင်လည်းဆိုလို့ချင်းလူသက်စစ်ကောင်စီတစ်ဖက်တည်းကိုနားမထောင်ဘဲနဲ့ကျွန်တော်တို့ပြည်သူကနေတင်ပြထားတဲ့ကျွန်တော် NUG နဲ့ CRPH ရှိပါတယ်အဲဒီကအသံတွေလည်းနားထောင်သင့်ပါတယ်လို့ကျွန်တော်တင်ပြထားတာရှိပါတယ်ပြည်အာဏာရှင်အတွက်ပဲအကျိုးသက်ရောက်စေမဲ့အာဆီယံလို့ရတဲ့ရတန်းကရက်ဖို့ကျွန်တော်ဆက်လိုက်ပြီးတော့တောင်းဆိုနေပါတယ်အဓိကကတော့မြန်မာပြည်ရေးကိုကူညီမယ်ဆိုရင်ပြည်သူအသံကိုနားထောင်သင့်တာပါဗျာဖြေရှင်းမယ်ဆိုရင်နှစ်ဖက်လုံးကိုနားထောင်မယ်အဲဒါကြောင့်မှတို့ဘာလို့သင့်နေဆိုတာပေါ်လာမယ်အဲ့လိုမျိုးပဲနဲ့တစ်ဖက်သက်လို့တဲ့လှုပ်ဆောင်ချက်ကဘယ်လိုမှအောင်ပြန်မှာမဟုတ်ပါဘူး
အမေရိကန်အပါအဝင်နိုင်ငံတကာကမြန်မာအရေးလှုပ်ရှားမှုတွေမှာတော့တိုင်းရင်းသားအင်အားစုတွေကလည်းပါဝင်နေတာဖြစ်ပါတယ်။မြောက်ကယ်ရိုလိုင်းနားပြည်နယ်ကလာတဲ့ကရင်နီလူငယ်အယောက်30ကျော်ကလည်းကယားပြည်နယ်အတွင်းရိခါဖြတ်တောက်ခံရမှုအပါအဝင်ဆေးရနာသိမှုကိုစန့်ကျင်ကြောင်းဝါရှင်တန် DC မြန်မာတန်ယုံရှိစစ်တန်ယုံရှိတို့မှဆန္ဒပြခဲ့တယ်လို့ဂူရီးယားကပြောပါတယ်။
အခုကကျွန်တော်တို့မြန်မာရှိစစ်ကောင်စီရဲ့ရုံးရှိမှရောက်နေပါတယ်ဒီဝါရှိတာဒီစီမှာကျွန်တော်တို့ဆန္ဒပြတဲ့အကြောင်းရင်းကတော့ကျွန်တော်တို့ပြည်သူနဲ့တရားအားရတည်နေတော့ကျွန်တော်ပြတ်တက်ချင်တယ်ယခုပူပူနွေးနွေးဖြစ်နေတဲ့ခရီးနီပြားပြည်နယ်မှာဖြစ်ပြနေတဲ့သူတို့ရဲ့အကြမ်းဖက်နေမှုတွေချက်ချင်းကရပ်တပေးဖို့ကျွန်တော်တို့တောင်းဆိုချင်တယ်ပြည်သူအနာကိုချက်ချင်းပြပေးဖို့ကျွန်တော်တို့တောင်းဆိုတယ်ဒီဒီမော့ဆိုမှာရှိနေတဲ့ပြည်သူတွေရိတ်ခါပြီးမရရှိအောင်သူတို့ကလှုပ်ဆောင်နေတာပဲလို့မှတ်ယူပါတယ်ဒီလူကြီးကအရန်ကိုခံစားနေရပါပြီဒီဖြတ်တောက်ထားတဲ့ရိတ်ခါတွေအားလုံးပြလဲလူတွေပေါ့ normal ဟိုလွယ်ကောင်းမှာပြရေးပေးဝီဖို့ကျွန်တော်တို့တောင်းဆိုတယ
် Boston မြို့ကမြန်မာတွေကတော့ NUG နဲ့ CRPH တို့ကိုလှူဒန်းနိုင်ဖို့ရန်ပုံငွေရှာတဲ့ဈေးရောင်းပွဲကိုဇွန်လ5ရက်စနေနေ့မှာလုပ်ခဲ့ကြောင်းမထီထီကပြောပါတယ
်အခုမားတို့ဒီ second time fundraising ကို Boston Tarawa Bank မှာလုပ်ကြရယ်ပေါ့နော်အခုမြန်မာတွေရောဒီနိုင်ငံသားတွေရောတော့တအားအားပေးကြရယ်ပေါ့အဆိုင်တွေကလည်းဒီမြန်မာရိုးရာစားကြရတွေကိုရောင်းချပြီးတော့ရလာတဲ့အကျိုးမြတ်တွေပုံလုံးကို CRDH နဲ့ NUG လိုအပ်တဲ့နေရာတွေလှူဒန်းသွားမှာပါလို့အရင်တစ်ခေါက်ကတော့အကုန်လုံးကအရင်ရောအမျက်ရောလှူတယ်ပေါ့နော်ဒီတစ်ခေါက်ကျတော့ခဏခဏဒီလိုပွဲတွေကိုလှုပ်ချင်တာဖြစ်တာတကြမို့လို့လှုပ်တဲ့လူတွေပုံလုံးကိုအရင်နေကိုပြန်ပေးပြီးတော့သူတို့အမျက်တွေပဲလှူပါလို့ပေါ့ပြောတာပေါ့နော်ဒါမှလှုပ်တဲ့လူတွေလည်းပိုအားရှိအောင် item တွေလည်းညံ့ဟိုလုံနိုင်အောင်လို့ပေါ့နော်အခုကမကုန်သေးဘူးဆိုတော့နည်းနည်းတော့မှန်းခက်တယ်3000ကျော်လောက်ဒေါ်လာ3000ကျော်ပြီးရောင်းမယ်လို့ထင်တာပေါ့နော
်အလားတူကနေဒါနိုင်ငံမှာလည်းဆက်အာဏာသိမ်းမှုစန့်ကျင်ရေးဆန္ဒထုတ်ဖော်မှုတွေဆက်ရှိနေတာပါဗန်ကူးဗားမြို့ကမြန်မာရေးလှုပ်ရှားသူကိုစန်းအောင်ကလည်းအ အာဆီယံရဲ့မြန်မာအရေးဂျာဝင်ဆောင်ရွက်မှုအပေါ်အားမလို့အားမရဖြစ်မိကြောင်းပြောပါတယ
်မြန်မာပြည်သူတွေပေါ်မှာပေါ့နော်အကြမ်းဖက်မှုတွေမလုံဆောင်ဘူးသူအချက်၅ချက်ပြီးခဲ့တယ်ဒါပေမဲ့လည်းအာဆီယံရဲ့ဘယ်လိုပဲတတိပေးပေးပေါ့နော်ဟိုစစ်ကောင်စီကတော့သူတို့လိုက်နာခြင်းမရှိဘူးဗျဒီပြည်သူတွေပေါ်မှာခုလက်ရှိလည်းနေတိုင်းနေပါကျွန်တော်တို့အကြမ်းဖက်မှုတွေကိုမြန်မာနိုင်ငံထဲမှာကျူးလွန်နေတာတွေ့ရတယ်အခုလည်းအာဆီယံရဲ့ကိုယ်စားလှယ်နှစ်ယောက်ရောက်တယ်ဒါပေမဲ့လည်းအာဆီယံအနေနဲ့ဒီမြန်မာအရေးကိုပြည်လဲအောင်သူတို့ဘာမှဆောင်ရွက်နိုင်မယ်လို့ကျွန်တော်တော့မယုံကြည်ဘူးညအာဆီယံကုန်စည်တွေကလည်းဒီစစ်ကောင်စီနဲ့ပဲတစ်ဖက်သက်ဆွေးနွေးနေတာတွေ့ရတယ်သူတို့ကမြန်မာအရေးကိုဒါတကယ်တမ်းပြည်လဲအောင်ဆောင်ရွက်မယ်ဆိုလို့ရှိရင်ဒီအမျိုးသားညီညွတ်ရေးအစိုးရနဲ့လည်းသူတို့တွေ့ဆုံတင်းတယ်လို့ကျွန်တော်ပြောနေပါတယ်ဒါပေမဲ့ခုချိန်ကြီးတော့သူတို့တွေ့ဆုံဆွေးနွေးတာတွေမတွေ့ရသေးဘူး
NDD dictatorship in Burma အဖွဲ့ဝင်တချို့ဟာ Washington DC ကမြန်မာတပ်မကြီးဦးအောင်လင်းနေထိုင်တဲ့အိမ်ရှိမှာတွားရောက်ဆန္ဒပြခဲ့ကြပြီးပြည်သူအများစုနဲ့အတူ CDM လို့ပို့တိုက်တွန်းခဲ့ကြပါတယ်ခင်ဗျာ
UA မြန်မာပိုင်းစီစဉ်ရဲ့ Radio နဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု UA Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာVOA Burmese ဆိုတဲ့ app ကို download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
အခုတခါတော့မြန်မာနိုင်ငံမှာ COVID ကာယရောဂါတတိယလှိုင်းအတွက်စိုးရိမ်နေကြတဲ့အကြောင်းကိုလည်းပြောပြခြင်းပါတယ်မြန်မာနိုင်ငံမှာဒီအပိုင်းအတွင်း COVID အတည်ပြုလွန်လာတိုးလာနေတဲ့အထက်အိန္ဒိယနိုင်ငံနဲ့နေဆာချင်းကပ်နေတဲ့ချင်းပြည်နယ်မှာအများဆုံးတွေ့နေရပြီးလူသေဆုံးတဲ့အထိကြုံနေရပါတယ်။ဗီဇာပြောင်းကိုဗစ်ကူးစက်မှုတွေကြုံနေရတဲ့အိန္ဒိယနိုင်ငံကနေဆာဒေသမှာကူးစက်မှုနဲ့သေဆုံးမှုတွေကြောင့်မြန်မာနိုင်ငံမှာကာယရောဂါတတိယလှိုင်းကြုံရမှာကိုကျန်းမာရေးပညာရှင်တွေစိုးရိမ်နေကြတာပါ။အိန္ဒိယနေဆာကကူးစက်မှုနောက်ဆုံးအခြေအနေနဲ့ပတ်သက်လို့ချင်းပြည်နယ်ကျန်းမာရေးဦးစီးမှုနဲ့တွန်းဆန်မှုနဲ့ကျန်းမာရေးမှုတို့ကိုဆက်သွယ်မေးမြန်းပြီးကိုဝင်းမင်းကပြောပြထားပါတယ
်။ဟုတ်ကဲ့ချင်းပြည်နယ်တွန်းဆန်မြို့ရှိကြီးခါမှာကိုဗစ်ကြောင့်ကျသားရင်းနေတရက်ထဲ၃ဦးသေဆုံးခဲ့ရပြီးနောက်အခုတူထပ်သေဆုံးခဲ့တာကြောင့်တွန်းဆန်မြို့နယ်တစ်ခုလုံးမှာဆိုရင်ဒီအပိုင်းတွင်စုစုပေါင်းသေဆုံးရသူက9ဦးထိရှိသွားပါပြီ။အဲဒီတော့အခုနောက်ဆုံးဒီချင်းပြည်နယ်ကအခြေအနေကိုပြည်နယ်ကျန်းမာရေးဦးစီးမှုဒေါက်တာအောင်မြင့်ဦးကိုမနေ့ညကမေးရမှာ
ဒီနေ့မနေ့ကတော့သေဆုံးမှုတယောက်ရှိပါတယ်ဗျာ။လက်ရှိဖြစ်နေတဲ့အနေအထားတစ်ခုကိုတော့ဒါကုသရောဂါသဘောတဘောကစဖြစ်တဲ့ဆိုကုသမှုကတက်သွားတာပေါ့နော်တက်သွားကျွန်တော်တို့လည်းများစစ်များရှာနေလုပ်နေတာဖြစ်တဲ့ပြေမကြခင်မှာတော့ကျွန်တော်ထင်ပါတယ်အတိုင်းတာတစ်ခုရာထိ ंछ ုပ်သွားနိုင်မှာပါဒီနေ့လည်းကျွန်တော်တို့ဗီဒီယို conference မှာလည်းပဲဒီကိစ္စကိုကျွန်တော်တို့ပြည်အောင်စုဝင်ကြီးနဲ့နေပြည်တော်ကဒီဟာနဲ့ပတ်သက်တဲ့ CEO ဌာနတွေရောကျန်တဲ့ supporting unit တွေရောအားလုံးပေါင်းပြီးတော့ဒီဟာကိုပေါင်းထိ ंछ ုပ်နိုင်ဖို့လုပ်နေကြတာပေါ့နော်တော်လို့ဒီဒီနယ်ကောင်စီရအောင်ပေါ့နော
်အခုနောက်ဆုံးသစ်ဆင်းခဲ့ရမှုအသေးစိတ်ကိုလည်းခြိခားတိုက်နယ်ဆေးရုံကိုကြီးကြပ်ရတဲ့တွန်းဆန့်မျိုးနယ်ကျန်းမာရေးမှုဒေါက်တာထန်ရှင်းခိုင်ကိုမင်းညကမေးခဲ့ရမှာ
ခုတည်သွားတဲ့လူနာကတော့ဆေးရုံမလာခင်ရင်မှာသူက9ရက်လောက်သူ့ဟာသူဆေးကူးပြီးတော့အဲမှာနေမကုန်းဖြစ်ခဲ့တယ်လို့တော့ကြားတယ်ဆိုတော့သူဆေးရုံလာတဲ့အချိန်မှာကနည်းနည်းအဆုတ်ကလည်းတအားကြောင်သွားပြီဆိုတော့ကျွန်တော်တို့အတက်နိုင်ဆုံးစီကူပတာမျိုးပြုလုပ်ပြီးမဲ့အချိန်ကြီးမကောင်းပဲနဲ့ဒီနေ့မနေ့ငားနိုင်မှာပေါ့နော်ဆုံးသွားပါလေအ
ဲ့ဒီတော့အခုကိုဗစ်တတိယလှိုင်းကိုရှေ့တန်းကနေကာကွယ်နေရတဲ့ချင်းပြည်နယ်မှာအဓိကအခက်အခဲဆုံးကဘာဖြစ်နေပါလဲလို့မိရမှာပြည်နယ်ကျန်းမာရေးဦးစီးမှုဒေါက်တာအောင်မြင့်ဦးက
မင်းပါဝါပေါ့ဗျာမင်းပါဝါအဲ့မှာရှိတဲ့တိုက်နယ်ဆရာဝန်ကလည်းဒီဝါဖြစ်တော့အလုံးမွန်တဲ့ခါကျကျွန်တော်တို့ကအဲ့မှာဆရာဝန်အားနည်းနေတာပေါ့ကျွန်တော်တို့ဒီဘက်ကနေပြီးတော့အခုဆရာဝန်အနေနဲ့ဖြည့်ဆည်းဖို့တော့လုပ်နေတယ်ပေါ့နော်ဂျပန်အတွင်းရောက်လာပါလိမ့်မယ
်ဒီနေရာမှာညံညံနဲ့ညံများပိုးရှိနေတာကိုသိပြီးခွဲဆက်လိုက်နိုင်ဖို့ဆေးဆရာမှာစိန်ခေါ်မှုဘာတွေရှိပါလဲလို့မေးရမှာတော့ဒေါက်တာအောင်မြင့်ဦးကပဲ
ဆေးတဲ့နေရာမှာတော့စိန်ခေါ်ချက်ရလို့တော့မရှိပါဘူးကျွန်တော်တို့ဒီ RTD ဆိုရင်လည်းတို့ဖြစ်တဲ့နေရာ26ရက်ညမှာသတင်းကိုသိတယ်26ရက်ညကလေးကကျွန်တော်တို့ဆရာကြီးညွှန်ကြုံးဆိုရင်လည်းကျွန်တော်တို့စက်တစ်ကြီးကိုလှမ်းပြီးသတင်းမေးတယ်ဆရာကြီးကလည်းဝင်ကြီးကိုညရီနေမဲ့ကျင်ကြပြီးမနေ့ကျတော့ကျွန်တော်တို့ဖုန်းနဲ့ချိန်ဆက်ပြီးတော့28ရက်နေ့ဆိုကျွန်တော်လိုအပ်တဲ့ပစ္စည်းတော်တော်များများတော်တော်များများဆိုတာကသူတို့လက်ထဲမှာအင်ထဲရှိနေတာပေါ့ဆေးတိုလီမူလီတော့စနစ်နဲ့ဝယ်ရတာဖြစ်တဲ့အတွက်လေဆေးတွေတော့ချက်ချင်းပါမလာဘူးပေါ့နော်ဂျန်နဲ့အောက်ဆီဂျင်တို့ PPE တို့စာကြည့်ရဲ့ glove တို့ e-glove တို့ပေါ့အဲ့လိုအားတွေကတော့ချက်ချင်းရောက်လာပြီးတော့ဟိုတရက်အတွင်းမှာပဲကျွန်တော်တို့ပို့နိုင်ပါတယ် တော့ယောဂရှာဖွေရေးအနေနဲ့အာတီတီဆိုရင်3000ချက်ချင်းရပြီးတော့နောက်နေ့သူတို့ဒီမှာလည်းအချိန်မှာ250လောက်လက်ကျန်ရှိသေးတယ်ဆိုတော့အဆင်ပြေပါတယ
်ဒါအပြင်ဆေးဝါးလိုအပ်မှုအနေအထားကိုမေးရမှာလဲဒေါက်တာအောင်မြင့်ကမျိုးနယ်ကျန်းမာရေးမှူးတီအန်ဘုံနဲ့တွဲလှုပ်ဆောင်နေပုံကို
တခြားဆေးဝါးလိုအပ်မှုဆိုတာကတော့သူတို့မနေ့ကဆိုကျွန်တော်တို့သူတို့ item 30လောက်တင်နေဒီနေ့ကျွန်တော်က23မျိုးပေးလိုက်ပြီပေါ့နော်ကျွန်တော်တို့လက်ထဲမှာမရှိတဲ့ဒီ9မျိုးလောက်ကိုကျွန်တော်တို့ကသူတို့ရဲ့ဈေးပိစာပြင်ရန်မုံငွေရှိတယ်နောက်တစ်ခါသူ့မှာရှိတဲ့နိုင်ငံတော်ကချပေးထားတဲ့ငွေနဲ့ဝယ်သုံးဖို့ကျွန်တော်တီအန်ဘုံလေးကိုမှာထားပါတယ်ဗျနောက်တစ်ခုကအခုချိန်မှာကျတော့သူတို့ကိုယ်တိုင်လည်းပဲဒီ data တွေမှာသွားဝယ်ရတာပါညာနောက်တစ်ခါဝယ်ခြင်းနဲ့ဈေးကအဲ့ကလေးလူနေရာမျိုးမှာလည်းအဲ့ဒီပြဿနာလေးတွေရှိနေတာဖြစ်တဲ့အတွက်အဲ့လိုမလုံလောက်တာလည်းဖြစ်ပါလိမ့်မယ်။
ဒါအပြင်ဒီကြီးကားတိုက်တဲ့ဆေးရုံတွေကဒင်းအနေထားကိုမေးရမှာလဲဒေါက်တာအောင်မြင့်က
လက်ရှိမှာပေါ့နော်ကဒင်းစိတ်30ကျွန်တော်တို့ပြင်ဆင်ထားပါတယ်။နောက်ထပ်လည်းပဲအခုကျွန်တော်တို့ဒီကြီးကားအတွက်25ကဒင်းနဲ့သုံးဆန်အတွက်ကဒင်း50ဒီနေ့ပဲတောင်းလိုက်ပါပြီဗျ။ညာလို့ပြေးမှာပါမကြခင်လည်းရောက်လာပါလိမ့်မယ်ထင်ပါတယ်
ခရစ်တော်အိန္ဒိယနဲ့နယ်စပ်ကပ်နေတဲ့ကြီးကားမျိုးမှာအခုတည်ဆုံးမှုတွေကိုရှော့ချနိုင်ရေးဘလို့အကျံပြုချင်ပါလဲလို့မေးရမှာမြို့နယ်ကျန်းမာရေးမှူးဒေါက်တာထန်ရှင်းခန့်က
အဓိကတော့ကိုဗစ်လက္ခဏာတွေကိုကိုကိုတန်တရာရှိလာပြီဆိုရင်ပေါ့နော်အသက်နိုင်ဆုံးရက်တွေမဆောင်မဲနဲ့အမြန်ဆုံးနေတဲ့အနည်းဆက်ဆုံးစီးရုံစီးခန့်တွေမှာဒီကိုဗစ်ပိုးချင်းကြီးဆစ်ဆီးနိုင်ဖို့အကျံပြုချင်ပါတယ်အချင်းကြီးဆစ်ဆီးပြီးတော့ဆော့တီလို့ရှိရင်တော့ဒီအဆောက်ရောင်နာတော့ပါတော့လဲကျွန်တော်အချင်းကြီးကိုနိုင်မှာပေါ့နော်ဒီကိုဗစ်ကကွယ်စီမင်းစီကနေလေးလိုက်နာပြီးတော့ဆော့ဆော့တီနေဆိုရင်တော့အကုန်လုံးမကကွယ်နိုင်တော့မှာနော်ဒီဆုံးမှုရှော့ချနိုင်မယ်လို့ထင်ပါတယ
်တကယ်တော့အခုလိုကိုဗစ်တတိယလှိုင်းကိုကာကွယ်နေရချိန်မှာပြည်သူတွေအနေနဲ့ကိုဗစ်ကာကွယ်ဆေးအတက်နိုင်ဆုံးထိုးကြဖို့နဲ့စစ်ကောင်စီအနေနဲ့လည်းဒီကာကွယ်ဆေးပါဝင်အခြားလိုအပ်တဲ့ဆေးဝါးတွေကိုအချိန်မီဖြန့်ယူပေးရေးသေးရှင်ရဲ့ရေးကြည့်နေပြီလို့လဲကျမိုက်ဝန်ထမ်းတွေကထောက်ပြနေကြပါတယ်ခ
င်ဗျမြန်မာနိုင်ငံကကိုဗစ်ကာယောဂါနောက်ဆုံးအခြေအနေနဲ့ပတ်သက်လို့ကိုဝင်းမင်းတင်ပြပေးခဲ့တာကိုနားဆင်ရအပြီးမှာတော့အိန္ဒိယနိုင်ငံကနေဣသရေလကိုပြောင်းရွှေ့ကြမဲ့ဂျူးလူမျိုးတွေကာယောဂါကြောင့်အခက်ကြုံနေရတဲ့အကြောင်းကိုလည်းပြောပြခြင်းပါတယ်အိန္ဒိယနိုင်ငံအရှေ့မြောက်ပိုင်းမနီပူပြည်နယ်ကနေဣသရေလနိုင်ငံကိုပြောင်းရွှေ့မဲ့ဆဲဆဲဂျူးလူမျိုးတရာကျော်တွေကတချို့မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတာကြောင့်အခုလောလောဆယ်ကိုဗစ် -19 စောင့်ကြည့်ရေးဌာနမှအသွားအလာကန့်သတ်စောင့်ကြည့်ပြီးကုသပေးနေပါတယ်။ကာယောဂါကြောင့်ဣသရေလနိုင်ငံကိုပြောင်းရွှေ့အခြေချမဲ့အစီအစဉ်တွေလည်းကြန့်ကြာခဲ့ရတာပါ။ဒီအကြောင်းရေဒါသတင်းကိုအခြေခံပြီးမတ်ခွန်ညိုပြောပြမှာဖြစ်ပါတယ်
။အသက်40အရွယ်ဆိုရီဆာဂျင်ဟာလောလောဆယ်ကိုဗစ်လူနာစောင့်ရှောက်ရေးဌာနဖြစ်သုံးထားတဲ့စစ်ဖျားကြောင်ဝင်ထဲမှာဆေးကုခံနေပါတယ်။နလန်ထလာပြီဆိုပေမဲ့ကွာရင်တိုင်းဝင်နေရသေးပါပဲသူကမကြခင်မှာအိန္ဒိယနိုင်ငံသားဖြစ်မှုပြန်အပ်ပြီးဣသရေလကိုအပြီးပြောင်းဖို့စီစဉ်ထားပါတယ
် So willing to go but it's like one time
ကျွန်တော်တို့တော်တော်များများကတော့ဣသရေလကိုရွှေ့ပြောင်းနေဖို့ဆိုတာတသက်မှာတခါရတဲ့ရွှေ့ခွင့်ရေးမှုသွားရှင်နေပြီပေါ့ဗျာကိုဗစ်ပိုးတာမတွေ့ခဲ့ရင်ပြီးခဲ့တဲ့လောက်ကုန်ပိုင်းတွေကထွက်သွားပြီးနေပါပြီ
ဆိုရီဇာချင်းဟာအိန္ဒိယနိုင်ငံတွင်မနီပူနယ်အိန္ဒိချင်းမီဇိုရန်ပြည်နယ်တွေမှာနေထိုင်ကြတဲ့ဗနီမနာရှိလူမျိုးနွယ်စုတွေကပါသူတို့လူဦးရေဟာအကြမ်းမြင့်အားဖြင့်6000လောက်ရှိပြီးဣသရေလရေဗီဘာသာရေးခေါင်းဆောင်တွေကသူတို့ကိုဂျူးတွေအဖြစ်တရားဝင်သိမှတ်ပြုထားပါတယ်ဗုဒ္ဓဟူးနေ့ကတော့ဗနီမီနာရှိလူမျိုး40ဟာနယူးဒယ်လီကစစ်ဖျားကြောင်ဝင်ထဲမှာကွာရန်တိုင်းဝင်ခဲ့ရပါတယ
် 40 people they belongs to Manipurand they were supposed to go Israel before going
to Nibuma le jare ju lu myo 40 bo bya thuru ga Israel ko twa bu se se naingan ga le sei ko yauk sei sit do khaman ji se yo law ma covid phit ni da twi le ya da da ne be thana gwe ga ji jat tu ya si ti yauk ga chang cha la da ne ဒီဘူကနေဣသရေလကိုသွားမဲ့သူတွေကိုကျွန်တော်တို့စီမှာခေါ်ထားပြီးစောင့်ကြည့်ကုသပေးနေတာပ
ါဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံသားမှရှိနေတဲ့အိန္ဒိယဒေသမှာမန္နရှီရဲ့ကလေးများလို့လည်းခေါ်တဲ့ဗနီမီနာရှိလူမျိုးနွယ်တွေဘလို့အခြေချနေထိုင်ခဲ့ကြသလဲဆိုတဲ့ဒဏ္ဍာရီပုံရိပ်ဟာသမိုင်းမှာအတော်လေးကြီးကျယ်ခံရပေမဲ့သိပ္ပံနေကြအချက်လက်တွေအရတော့ဖြစ်နိုင်ခြင်းနည်းပါတယ် BC 930ဝန်းကျင် Assyrian Empire လက်ထက်မှာဣသရေလကနေပြည်နှင်တန်အပေးခံခဲ့ရတဲ့လူမျိုးနွယ်စုတစုဟာအရှေ့ဘက်စီခီးနှင်ခဲ့ကြပါတယ်။အာဖဂန်နစ္စတန်နဲ့တရုတ်ပြည်တို့ကိုကျော်ဖြတ်လာခဲ့ပြီးတဲ့နောက်အခုခါမှာအိန္ဒိယရဲ့အနောက်မြောက်ဘက်အရတ်မှာအခြေချနေထိုင်ခဲ့ကြပါတယ်။ကာလာတွေရွေ့ရှားလာခဲ့ပြီးတဲ့နောက်မနာရှိမနာစီယာဒါမမဟုတ်မနာစီဆိုတဲ့စကားလုံးဟာဟိုးဘိုးစင်ပေါင်ဆက်ကမကောက်ဆိုးဝါးကိုမောင်းထုတ်ပေးသူတယောက်ရဲ့အမိအဖြစ်ခြံရစ်ခဲ့ပါတယ်။ ဖယ်ရီမနာရှေဆိုတဲ့အမည်ဟာဣသရေလလူမျိုးတွေရဲ့တမန်ကျမ်းမှာပါတဲ့အဲ့ဒီအချိန်ကဣသရေလလူမျိုးနွယ်စု12စုထဲမှာရှိတဲ့မနာရှိလူမျိုးနွယ်နဲ့လည်းဆက်ဆံမှုရှိနေပါတယ်။အာရှူရီအင်ပါယာကျူးကျော်ဝင်ရောက်လာခဲ့ပြီးတဲ့နောက်ပျောက်ကွယ်သွားတဲ့လူမျိုးနွယ်စု10စုထဲမှာမနာရှိလူမျိုးနွယ်လည်းပါသွားပါတယ်။ဗနီမနာရှိလူမျိုးနွယ်တွေရဲ့မူရင်းဂျူးလူမျိုးစင်မြစ်ကိုရှာဖွေတဲ့အခါမှာတချို့အစင်လာတွေဟာရှေးဟီဘရူးတွေရဲ့ထုံတန်းစင်လာတွေနဲ့တွားတူနေတာကိုတွေ့ခဲ့ရတယ်လို့ပြောကြပါတယ်။ပြောင်းဆုံးသွားတဲ့ဣသရေလလူမျိုးနွယ်စုတွေရဲ့မျိုးဆက်တွေကိုလိုက်လံချေရာကောက်ပြီးနေရရင်းကိုပြန်ခေါ်ပေးနေတဲ့ဂျေရုဆလင်အခြေစိုက်ရှာဗီဣသရေလအဖွဲ့ကဗနီမနာရှိလူမျိုးနွယ်တွေဒေသရင်းကိုပြန်လာနိုင်တာဟာအံ့ဖွယ်သူတာပဲလို့ပြောခဲ့မှုပါတယ်ရှင်။ကျမခွာညိုပ
ါ View American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေပြောထုတ်လွှင့်ပေးနေပါတယ်။ American ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင်။
အမေရိကန်နိုင်ငံတင်းတင်းကနေနေမနက်ခင်းအစီအစဉ်လေးကိုနားဆင်ကြရတာဖြစ်ပါတယ်။အခုတော့အပတ်စဉ်အစီအစဉ်လေးကိုအလှည့်ပေးကြပါတယ်။အရင်ဦးဆုံးမြန်မာနိုင်ငံကလူ့အခွင့်အရေးအခြေအနေတွေကိုတင်ဆက်ပေးနေတဲ့ဒုအသံအစီအစဉ်ကိုနားဆင်ကြည့်အောင်ပါခင်ဗျာ
။မင်္ဂလာပါရှင်။မြန်မာနိုင်ငံတော်အမှရှိတဲ့လူ့အခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒုအသံအပတ်စဉ် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်။ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒီတစ်ပတ်မှာတော့တနစ်ကြာပိတ်ထားပြီးတဲ့နောက်မှာတော့မြန်မာနိုင်ငံကအခြေခံအကြောင်းတွေပြန်ဖွင့်ခဲ့ပါပြီ။ဒါပေမဲ့မိဘတွေကကလေးတွေကိုကြောင်းဖို့ဝင်လင်းနေကြဆဲပါနိုင်ငံတော်အမှားရှိတဲ့အကြောင်းတွေမှာပောက်ကွဲမှုတွေဖြစ်နေသလိုတိမ့်နေချီတဲ့ဆရာဆရာမတွေကလည်းအလုပ်ပြောင်းဝင်မှုငင်းဆန်နေကြပါတယ်။ဒီလိုအခြေအနေမျိုးမှာကလေးတွေရဲ့ပညာရေးဘလို့ဖြစ်လာမှာလဲ။ဒီဆောင်မကို Frontier မြန်မာကသတင်းတောက်တွေကစူးစီးတင်ဆက်ထားတာဖြစ်ပါတယ
်။ဗိုလ်မှန်ကာလဆိုလို့ရှိရင်တော့ဒါအကြောင်းပြန်ဖွင့်တော့ပြန်ပြီးတော့ပြီးတက်ရမှာပေါ့နော်။ဒါပေမဲ့ဒီကာလမှာကျတော့ပြန်လဲပြီးမဲ့ဖြစ်ကျွန်တော်
မျိုးမျိုးအထောက်တကူအာပီရဲ့တက်စီဂျင်နဲ့ဖွင့်စီဂျင်နဲ့ဘာလို့ဖွင့်နေခြင်းနဲ့ဖွင့်နေတဲ့ကျွန်တော်တို့က
ဟာကိုဗစ်ကိုဗစ်နာမနစ်ကတည်းနဲ့ဒီအမှန်ဆိုဒီနေ့တက်ရမှာလေအခုအနေထားနဲ့ကြတော့မထားဖြစ်ဘူ
းဒါကတော့သူတို့ကလေးကြောင်းပြန့်ထားတဲ့မတဲ့အမျိုးမျိုးစဉ်းစားဆုံးဖြတ်ခဲ့ကြတဲ့မိဘတွေရဲ့အတန်းဖြစ်ပါတယ်နယ်မျိုးတစ်ခုရဲ့နာမည်ကြီးကြောင်းတစ်ကြောင်းရှိကိုတော့ဒို့အတန်ကကြောင်းစားတင်ဖွင့်လိုက်တဲ့ရက်မှာအခြေအနေတွေ့ကြည့်ခဲ့ပါတယ်မျိုးရဲ့ကလေးအများစုတက်တဲ့ဒီကြောင်းမှာမေလာအတွင်းကဘုံပေါက်ကွယ်မှုတစ်ခုဖြစ်ခဲ့ပါသေးတယ်။ကျောင်းပရင်ပေါက်မှန်နေကွဲပြီးပျက်စီးမှုရှိခဲ့ပေမယ့်လူထိခိုက်မှုတော့မရှိခဲ့ပါဘူး။ကျောင်းတွေကိုပိတ်မှတ်ထားတဲ့အကြမ်းဖက်လုပ်ရက်တွေနဲ့ဘုံပေါက်ကွယ်မှုတွေဟာမြန်မာနိုင်ငံအနှံ့အပြားမှာမကြာခဏဆိုသလိုခက်ဆက်စိတ်ဖြစ်လာနေပါတယ်။ဒီလိုအခြေအနေတွေကြားမှာမိဘတွေကစိတ်ချလက်ချနဲ့ကျောင်းမအပ်ရဲကြတဲ့ပုံပါပဲ။ကျောင်းချက်ခေါင်းလောင်ချိုးပြီးချိန်အထိကျောင်းသားအနေငယ်သာကျောင်းလာတက်ကြတာကိုတွေ့ရပါတယ်။ကျောင်းပတ်ဝန်းကျင်မှာမုတ်စည်းတန်းဖွင့်ခွင့်မပေးပဲစစ်သားနဲ့ရဲတွေကကျောင်းဝင်ပေါက်မှာစောင့်နေကြပါတယ်တခြားမျိုးနယ်ကကျောင်းတစ်ကျောင်းကိုသွားလေ့လာကြည့်ချိန်မှာတော့တချို့ကျောင်းသားနဲ့ဆရာမတွေဟာမတ်မတက်လာကြသလိုတချို့ဆရာမတွေကလည်းအဖြူစဲအင်ဂျီကိုကျောင်းသားရောက်မှလဲလှယ်ကြသလိုကျောင်းထဲရောက်မှလဲလှယ်တာလည်းတွေ့ရပါတယ်ဒါကတော့တနစ်နေပြီးမှပြန်လဲဖွင့်လှစ်ခဲ့တဲ့စစ်ကောင်စီလက်အောက်ကကျောင်းဖွင့်မှုအနေအထားပါဒီလိုမလုံခြုံတဲ့ကျောင်းပတ်ဝန်းကျင်အခြေအနေတွေဟာနိုင်ငံအနှံ့အပြားကကျောင်းတွေမှာဖြစ်နေရပါတချို့ကျောင်းတွေမှာစစ်တပ်ကတက်လာဆွဲထားတာမျိုးဟာကလေးတငယ်အခွင့်အရေးကိုအကြီးအကျယ်ချိုးဖောက်တာဖြစ်တယ်လို့ Save the Children, UNICEF နဲ့ UNESCO တို့ကပူးပေါင်းထုတ်ပြန်ကြပါတယ်ရန်ကုန်မြို့ကမတ်အင်ဒရာကတော့ကျောင်းနဲ့အရွယ်ညီမနှစ်ယောက်ရဲ့လုံခြုံရေးကိုစိတ်မချတဲ့အတွက်ကျောင်းမလွတ်ပါဘူး
当年啊，真买的古楼皮烂皮哦，封面出来牛绒包的，不过三年六站的时候，比如也买的要的三么的也比没忘了，那牛也今年出来就看的龙江湖哦，真没差忘了，就厦门的嘞，都也龙江都路片里面，看的也下方面搞新里面涨的嘛，光这里的要开多那个，都来先去再比来嘛么，涨的嘛是啊，年年那个。都一样，你也有啥意思的哩？都不第一次讲就不讲，你也有啥意思的？看在咯，这里也隆重有什么地？么什么地？路看啥的？我那朋友请我，这个虽然是话越来越有越讲到苦来吃的，这里每个里来吃的，我那哎看在咯，都的都也掌握的嘛，多比较没得事情。哎说掌握一点嘛，文化比较呗，哎没我那那没有生产啥。
彭宝贵木呀，江安奶奶干了阿卷，谁一部分也从给啥的苦撇开吧嘞？江沙会呢一马嘞，宝贵木也名比较细的咯。而以脑白马嘞，彭宝贵墓里新年在吧？去年十月投片节一样，被弗瑞拉卡内米拉卷沙丁乔内内江文内那个再看木阿在内个西开吧嘞。他那边是这个东区的边上一份沙漠边内阿里马嘞，没到的沙片木都要立在的库片开了吧？再看木阿龙那个，阿内从东侧过过哈，米拉德拉的卷马片开了吧？其他天涯也是也是因对这个罗没得呀吧？克雷米巴瑞哈，包括木盖萨瑞一边，你妈那个嘛，是谁最喜欢奶奶这边没？台南印第亚路，哎，你现在感觉嘛，故事农民妈呢？コロナウイルス过来，谁不哑巴的？得求米巴瑞个咯，得罗克雷也别伢等家规么松松，谁不松些开家吧嘞？
木勒木是人对家的复杂的，后来干阿片来老家做没？老家做来干嘛？哎，俺老家嘛，最早么是都是伢子呢，干在做比做田野的田嘛，都嘛是白山看到这地势没？哎，都得在楼嘛。哎呀，那偏讲偏讲那个，毕竟河南对李兰对母说的也也是，都嘛脑壳真的特别脑渣多些，都也哦，我脑也培育过点母子，提前做的，但是那边都也不挖小龙虾，提前讲提前做那个。
冬天因为大批度过，你比如讲过把吃点椒嘛，椒外开的怕跟皮白的，可以椒二路把文件啊，是讲是个阿贝图片说出来看你也二路说白的，对个？
椒二千，那二千里。我那做的路虎，比娃里个，古玩收起来，古玩有钱木个去把个，个里里底在在生意嘛，比底下去的个比娃里个，收起来也呗，比如也，哦，有钱木老了，就那话咯，买袋子买袋子都有嘞，皮来个皮木，哦，袋子都，哎路呗，袋子都有宝马嘞，我那做的个喏，哦哦，阿皮嘞，古哈古买中间个有钱木那古，哦，古收起来那古有钱个咋的去的，哎那古家嘛，哎台湾那古家嘛。我觉得那里面确实的，我这边那个阿弥们几样，我那边确实的。底下的过有钱目的，过的要钱多，偏嘛了。过大的米也难个，过大的米也不划算了。我这边身上这些的，我弄。
阿叔呀，讲嘛，他那个讲他也没多些那个了。都买也得等，因为大哥伊妈他先买咖啡沙丁给你买。
上个茶店在后来那里，哦，过门那到铺来的，人立马变了嘛，是地价太贵了，多么少呢？等来等来，他把人睡不嘞。哎呀咯，我哎呀咯，老板在咯，地这都问过你吧？在咯，你那里是干表啦，妹妹。
就等个，去跟路灯上米大叔一点个，来人就会看你的穿的是干表几钱嘛咯？长得蛮可怜嘛嘞，家是说长辈他啊，生的在表来大瑞家，长啥么来奶妈个，所以大瑞心里吧嘞。我记得奶奶米巴瑞个咯，可怜瑞个，该死啊死啊妈瑞，阿比边家店家背啊，果然店家背啊瑞西边咩？我今麦在奶奶米巴瑞阿妈这边来的克里瑞就搞了辛苦木的苦吧。阿苏亚将那在克里瑞的龙中一转，不老提阿妈跟这西来苏拉呢，将爱都无业过地皮我转，且看别人乌日天那个风渐渐撒开边面撒对路没亚开吧呜。是讲是也阿婆米迪亚瑞干的咯，成功当地大姐将他车队嘛，东东是当着拉阿克里路破表查吧嘞，他边面。德三亚文集厂那个出品那么些的路，那地表路来没压开吧？你妈那个龙三亚，谁啊谁啊妈咪啊不叫 MDF 搞了？张大叔叔抱怨，俺也跟侬老伯讲，俺里面路开门表说话诶。张大米巴瑞哈，别伢爷爷去对宝马来用积木叫奶奶家吧诶。而且跟别伢谁啊李天叫嘛，他问老家 CDM 老奶家边，俺里边个的天叫我，是讲是个张文个家爷爷生他阿皮吧诶。这个是个并把个你啥子要为科博事件开办的多点个名字哈等家业最终龙王们是独立吧最后等个 MDF 也加个了目上 CDM 是要的五年是个标记开办的
အခြေထူးကြည့်တဲ့ပညာရေးဖြစ်နိုင်မှုသိမှုလို့ဒါတကယ်ဆရာကောင်းတွေအများစုအပြင်ရောက်ကုန်ရတယ်။ဒါရဲ့တန်တန်းကဆန်းဆန်းပါပွဲပဲရရ။အဲ့ဆရာတယောက်မှာဆရာသိချီမှာတော့ဆရာလို့ကျွန်တော်ခေါ်လို့ရမှာဗျ။အဓိကပြောရရင်တော့ခုဌာနတွေကနေခုထုတ်ွယ်ခံလိုက်ရတယ်။ဌာနကနေအပြင်ကို CDN လုပ်ပြီးတော့အပြင်ကိုရောက်သွားကြတဲ့ဆရာတွေကဆရာသိအားကောင်းကြတဲ့လူတွေဖြစ်တယ်ဗျ။အော်အဲ့ဆရာဖြစ်ဖြစ်တွေကိုဒီခုမှခေါ်ခံတဲ့ဆရာနေလာလာပြီးဆရာအတက်ကလေးကြီးကကာမဖြစ်နိုင်မှုဆိုတော့မဖြစ်နိုင်ပါဘူးကြာတော်တော်ကြီးခဲရပါတယ်ဟိုဆရာတယောက်ဖြစ်ဖို့အတွက်ကဟိုချက်ချင်းတောက်ပြီးတော့ဟိုဖြူချင်းဝတ်တုံဝင်ရင်ဖောင်းဝတ်ပေးလိုက်တာနဲ့ဆရာဖြစ်တာမှမဟုတ်တာဆရာစိတ်ကြီးမှဆရာဖြစ်တာဗျာ
905ကကြီးနဲ့ဖန်ရန်ထုတ်ခံထားရတဲ့ CDN ဆရာမတူကတော့
ကျွန်တော်တို့အနေနဲ့ကကြာတော့လေဒီစိတ်ပိုင်းဆိုင်ရာရောသူတို့ရဲ့ attitude တွေရောသူတို့ရဲ့စကိတွေရောပြည့်အောင်ပြနိုင်တဲ့ပြင်စားတဲ့အမှုကိုကျွန်တော်တို့ကပြီးစင်နေပေါ့နော်မတရားမှုတွေကိုဆရာမတွေကရက်ခံပြီးတော့ဒီအမှန်တရားတွေကိုဖုံးကွယ်ပြီးတော့ဆရာမတွေကဒီဟိုကြားမှုတွေဒီအမိန့်တွေအောက်မှာခလေးကိုပညာတရားပေးရမှာဆိုလို့ရှိရင်တော့ကျွန်မကတော့တိတ်ပြီးတော့စိတ်ဆန္ဒမရှိတော့ဘူးပေါ့နော်အဲကြောင့်မလို့ကျွန်မကအဆုံးထိ CDN လောက်ပါမှာဖြစ်ကျွန်တော်တို့လွတ်လပ်တဲ့အင်တာဗျူးမှုတွေရတဲ့အဖြစ်ပေါ့နော
်အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေးဇူးတင်လို့ဒိုးတန်ဖွဲ့သားတွေကပြောလင်းပါတယ်ဒိုးတန်တန်ဖွဲ့အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒိုးတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube iTunes တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့VOA ကထုတ်လင်းတဲ့ Radio Season မှာလဲစနေနေ့ည9:00ကနေ10:00အထိနဲ့တနင်္ဂနွေနေ့နံနက်6:00ကနေ9:00အထိမှာလဲနားဆင်နိုင်ပါတယ်။ဒီ Season ကိုအလူရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒို့တန် Season ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
။ဒို့တန် Season ကိုနားဆင်ခဲ့ရတာပါ။ VOA မြန်မာပိုင်းတနင်္ဂနွေနေ့မနက်ခင်း Season တွေကိုနားဆင်နေကြရတာဖြစ်ပါတယ်။အခုတော့စနေညသကပိုင်းအစီအစဉ်ကိုပြန်လည်ထုတ်လွှင့်သွားမှာဖြစ်ပါတယ်။အမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့ရိုဟင်ဂျာပြည်သူများဆိုင်ရာမူဝါဒသဘောထားကိုကျိုးဆိုပေမဲ့1982နိုင်ငံသားဖြစ်ခွင့်ဥပဒေဖျက်သိမ်းရေးအချက်ကတော့ပြတ်သားမှုမရှိတဲ့အတွက်စိုးရိမ်မိကြောင်းမြန်မာမွတ်စလင်အတိုင်းအမြံကော်မတီကပြောပါတယ်။ဇွန်လ3ရက်နေ့ကထုတ်ပြန်လိုက်တဲ့ NUG ရဲ့ရိုဟင်ဂျာဆိုင်ရာမူဝါဒမှာ1982ခုနိုင်ငံသားဖြစ်မှုဥပဒေကိုပြင်ဆင်တာဒါမှမဟုတ်အသစ်ပြဋ္ဌာန်းတာကိုဖွဲ့စည်းပုံအခြေခံဥပဒေသစ်ရေးဆွဲပြီးနောက်ဆောင်ရွက်မယ်လို့ဖော်ပြထားတာပါမြန်မာနိုင်ငံလုံးဆိုင်ရာမွတ်စလင်လူမျိုးစုများဆိုင်ရာအတိုင်းအမြံကော်မတီရဲ့ပြောခွင့်ရဗီဒီနိုင်ငံအခြေစိုက်မြန်မာလူအခွင့်အရေးကော်ရက်ကဦးကျော်ဝင်းကိုမဲ့အင်ဂျင်နိုင်ကဆက်သွယ်မေးမြန်းပြီးစနေညဇကပိုင်းမှာတင်ဆက်ပေးထားပါတယ်ခင်ဗျာ
မင်္ဂလာပါဦးကျော်ဝင
်ဟုတ်မင်္ဂလာပ
ါဟုတ်ကဲ့ဦးကျော်ဝင်ကျမတို့ပထမဆုံးမေးချင်တာကတော့ဒီအမျိုးသားညီညွတ်ရေးအစိုးရ NUG ကနေပြီးတော့သူတို့ဂျွန်လ3ရက်နေ့ရက်စွဲနဲ့ထုတ်ပြန်လိုက်တဲ့ရိုဟင်ဂျာပြည်သူများဆိုင်ရာမူဝါဒသဘောထားနဲ့ပတ်သက်လို့အဲ့ဒီသဘောထားထုတ်ပြန်ချက်အပေါ်မှာဒီဦးကျော်ဝင်တို့ရဲ့မြန်မာနိုင်ငံလုံးဆိုင်ရာမွတ်စလင်လူမျိုးစုများအတိုင်ပင်ခံကော်မတီနေနဲ့ဘယ်လိုသုံးသပ်ပါလဲရှင်
ဟုတ်ကျေးဇူးပါမင်္ဂလာပါမကျွန်တော်တို့အနေနဲ့ဟိုဘယ်လိုပြောမလဲဆိုတော့ဟိုတတိကြီးစွာနဲ့တော့ကြိုးဆိုတာပေါ့နော်အမ်ဒီထဲမှာတတိထားမိတဲ့စကလုံးကြီးဟိုကြည့်မယ်ဆိုရင်သူကပြောကြတဲ့ကဟိုရိုဟင်ဂျာပြည်သူများဆိုတဲ့ပုံစံသုံးထားတဲ့အတွက်ဟိုအားရမိပါတယ်ဒီလိုစကလုံးမျိုးသုံးတာတွေ့ရတဲ့အတွက်ပေါ့နော်အမ်နောက်ဒီထဲမှာနည်းနည်းလေးတော့ကျွန်တော်တို့အတွက်ဟို concern ဖြစ်စရာတချို့တွေလည်းရှိပါတယ်အမ်ဘယ်လိုပြောမလဲဆိုတော့ဟိုပြန်လဲကျွန်တော်ဟိုတုံ့တန်မိတလို့ပေါ့နော်အမ်ဒီကိစ္စတွေအားလုံးဟာဟို1962နောက်ပိုင်းဗိုလ်ချုပ်နေဝင်အာဏာသိမ်းပြီးနောက်ပိုင်းမှာဒီပြဿနာတွေကဆက်ဖြစ်လာတာဆိုတော့ကျွန်တော်တို့ကဘာတွေ့လဲဆိုတော့ဟိုဆုံးရှုံးသွားတဲ့ဒီအာဏာဒီဘယ်လိုပြောမလဲဒီဆုံးရှုံးသွားတဲ့လူအခွင့်အရေးတွေနောက်လူမျိုးစုအခွင့်အရေးတွေကိုဟိုဗိုလ်ချုပ်နေဝင်နောက်ပိုင်းကိုကျွန်တော်တို့ပြန်ပြီးတော့ back သွားလိုက်ရုံပဲဒီအတွက်ကျွန်တော်တို့ကတကူးတကဥပဒေတွေရေးဆွဲကြရလဲမလို့သလိုမူဝါဒတစ်တည်းလဲကျွန်တော်ချမှတ်စရာမလိုသေးဘူးလို့ကျွန်တော်မြင်တာပါเนาะတချို့မူဝါဒတွေတော့လိုအပ်တာပါဒါပေမဲ့ဟိုဒီဆုံးရှုံးသွားတဲ့ဒီလူခွင့်ရေးတွေနဲ့နှစ်တိုင်းသားခွင့်ရေးကိုပြန်ပြီးတော့ဟိုပေးမယ်ဆိုရင်တော့ဒါဒီလောက်ကြီးကြီးမားမားခက်မရှိဘူးလို့ကျွန်တော်မြင်တယ်အဲသို့တော်လဲဒီထဲမှာကျွန်တော်နည်းနည်းလေးထောက်ပြစရာတစ်ခုပါရှိလဲဆိုတော့အမ်ဒီရိုဟင်ဂျာချိန်ညာချက်မှာပဲနည်းနည်းလေးကျွန်တော်တို့ဘက်ကဟိုနည်းနည်းသဘောတရားအထိပယ်ကောက်တဲ့နေရာမှာကျွန်တော်တို့နည်းနည်းလေး kau leh mushi lah jono tu iya deh. Bulu leh soro di sesen ni ubi ini pada lupa no. Muara bayi mah yirhara kau bulu yirhara leh soro di sesen ni bawa. Cepi ni dia ubi dia u. Piatai ini lo, pialai piatai ini lo nanti cewu ubi dia kudu lo yesuai mebo no. Alu lo lo song doa mesu tu yirhara. Dan now tipe mah, dengan tau piangje, tau mian doa nathau nasete macam lo. Di sesen ubi dia u pepiat bima. Pepiat bima di sanya sanya orang kain ni deh, dengan aku beri entah ya kotoran pihon biru, oh Yesus yang suci itu yaitu. So di nak kuat, nenek kuat loh ni, jangan ni nama no. So belok kuat loh ni, so di dalam nenek lepo deeply jangan tu thapja mesuhi. Okay, sesen aku beri suraga, dah Nazi, aku beri tu khusus suraga, dah dekat balon joni, mama biu, hobi lah. Now dah pikir dekat American, oh Congress kapok kutiak le, di luar biu dua le. So di dalam Tahupia jenah balai sura. Bahaja umnya, nampak si ubi di guru, masa itu aja nurut piat ingat de. Sesen ubi di guru, bahamnya, bahaja umja, jenurut, oh, ceng suai ni ada le. Oh, sesen ubi di sura, dah lawan piat ingat de ubi di kupi de. Akhirnya di sesen ubi di guru, mampiat ingat de. Ani ceng di thara umai sura kata, sesen ni tegar ni biro Taiwan itu tunggu, lu ada ceri, si dia le lu jenurut tengah abo.
NUG soya ni ni ale. Dengan cara dulu pemah, kekak dari sini dia bayi mana, atau dulu juga kan luto mati, ni pergi tarik, dah aku siapa ting lain dia bayi mana, dulu pergi biro, aku di soya dia ni ni dulu di sawya tenari bayi mana, lepas sawya me lokaya me hari dulu sawya dia bayi mana, aku lumiu oh sensitive mana, oh tile shalui de, pasal ni mana ni mana ni bau ni apa. สิอาณาชินีโอชกเฮเร่ด้วยโอ้ที่เราลุ่มอยู่ยี่บาดายเนี่ยเป็นยังไงมาไงมาค่ะโอ้ที่เราใช้เลยเด็กแก่โอ้เซนซิทีฟอิสชูลูกพี่เนี่ยบ่เนาะไอ้ลุ่มอยู่พี่เนี่ยไปมาตัวอดีตอันยูจิโซยานี่เนี่ยตัวอามาแคมบิโรได้อยู่ตัวพี่ตีมาเมลูโลกไกนัยส่วนอันนี้ท่าบ่เนาะไอ้มาแก่แต่ที่ชินีเมสุเรอไปลูกพี่ลามิสุยอู้จาวินุเปลือกตรงเดลเลยเช่นดาลลลลลีบ่ โอ้ทุนนักท่องเที่ยวอุบลีเชื่อกันอุบลีกูบรรลุพิธีเองก็ได้เลยอุบลีเชื่อเส้นอุบลีกูพิธีอะไรอยู่บ้างเลยสรุปอุบลีเชื่อมาถ้าบรรลุพิธีเองเลยสรุปโอ้เอ็นยูจีสุยานี่เนี่ยลีดเดอร์ชิพที่กูเปรียบเทียบได้พิจารณาอะไรบ้างเจ้าหนูรู้ทั้งที่อนาคตดีสุยานเล็ดเหรอมาบรรลุตัวอันเลยสรุปกูเอ็นยูจีก็นั่นไม่พันเลยบิดาถ้าว่าเจ้าหนูรู้ส่งจีนี่จ้าทั้งที่ได้เรียนแล้วถ้าว่าส่งจีนี่จ้าตัวนั่นก็เรียนส่งจีนี่จ้าสรุปเ
အနာတင်းထားတဲ့ဒီစစ်တပ်ကိုကျွန်တော်အနိုင်ဟိုဖယ်ရှားဖို့ပါဆိုတော့အဲ့လိုဖယ်ရှားတဲ့နေရာမှာကျွန်တော်တို့ကအားလုံးရဲ့ပါဝင်မှုကတော်တော်လိုအပ်တယ်ဒါပေမဲ့ဒီနေရာမှာဘာတွေဖြစ်လာလဲဆိုတော့ဟိုတန်တရားတွေမယုံကြည်မှုတွေအားရှိနေတော့နောက်တစ်ခုက trauma ဆိုတော့ trauma တွေကလည်းစိတ်ခံစားမှုတွေကလည်းတော်တော်လေးကိုရှိထားပြီးပြီဒီထဲမှာဆိုတော့အဲ့အတွက်ဒါတွေကိုကုစားဖို့တော့လိုအပ်တယ်ဒါတွေမကုစားနိုင်ဘူးဆိုရင်ကျွန်တော်ညီညွတ်ရေးတစ်ခုတိစောက်လို့မရဘူးအေးညီညွတ်ရေးတစ်ခုတိစောက်ပြီဆိုရင်တော့ဒီစစ်တပ်ကိုလည်းကျွန်တော်ကပြန်ပြီးတော့ဟိုတိုက်ခိုက်နိုင်တယ်ပြန်ပြီးတော့ကျွန်တော်အနိုင်ယူနိုင်တယ်သူ့ကိုဆိုတော့အဲ့လိုတွေဖြစ်လာဖို့အတွက်ကဒီညီညွတ်ရေးတိစောက်တဲ့နေရာမှာအပြန်အလှန်ယုံကြည်မှုဆိုတာတော်တော်လိုအပ်တယ်အပြန်အလှန်ယုံကြည်မှုကိုတိစောက်ဖို့အတွက်လက်ရှိရှိနေတဲ့အတားအဆီးဖြစ်တဲ့ဒီရှစ်စင်းတဲ့ဥပဒေနောက်ဒီလိုဟိုဘယ်လိုပြောမလဲဒီဘိုးချုပ်နေဝင်လက်ထက်ကနေဖြစ်လာတဲ့ဒီပေါ့နော်အဲ့ချမှတ်ထားတဲ့ဒီလိုဟိုနာဇီလိုဥပဒေတွေကိုပယ်ဖျက်ပြဖို့တော်တော်လိုအပ်တယ
်ဟုတ်ကဲ့ဒီနေရာမှာအဲ့ NUG အစိုးရရဲ့ဒီထုတ်ပြန်ချက်ရိုဟင်ဂျာပြည်သူများဆိုင်ရာမူဝါဒသဘောထားထဲမှာတော့သူတို့ပြောထားတဲ့ထဲမှာဒီပြည်ထောင်စုတွင်းနေထိုင်ကြသူတွေဟာလူခွင့်ရေးကိုအပြည့်အဝခံစားခွင့်ရှိစေရမယ်ဆိုတဲ့အချက်အပါဝင်ပေါ့နော်ဒီနိုင်ငံသားအခွင့်အရေးခံစားခွင့်တို့လူမျိုးအလိုက်ခံစားခွင့်တို့ဆိုတဲ့ဒီမူဝါဒရည်တည်ချက်က NUG ရဲ့ရည်တည်ချက်ကလုံလောက်မှုမရှိဘူးဆိုတဲ့သဘောလားရှင
်ဟုတ် Federal Democracy ဆိုတဲ့စနစ်မှာကျွန်တော်တို့ပြောချင်တာကအခုကျွန်တော်တို့ UK တို့ USA တို့မှာဆိုရင်ဥပမာ USA မှာဆိုရင်သူ့ရဲ့ Indigenous Right တွေရှိပါတယ် Indigenous People ဖြစ်တဲ့ပုံမှာဒါပေမဲ့နိုင်ငံသား right မှာကျတော့မကွာဘူးသူကတခုပဲ။နောက်တိုင်းသားဖြစ်တတ်မှတ်ခြင်းဆိုတာကလည်းဘလို့ရှင်းရှင်းလင်းလင်းအတိတ်ပဲအခုတိကျွန်တော်တို့မသိရသေးဘူး။တလောက CRPH ကနေထုတ်သွားတဲ့ဗတင်းကြီးရှိသလိုအခုဒီNUG ကနေပြီးတော့ထုတ်လိုက်တဲ့ဒီလူဟင်ကြံနဲ့ပတ်သက်တဲ့မူဝါဒစာတမ်းပေါ့နော်။ဆိုတော့ဒီနှစ်ခုကိုကျွန်တော်နိုင်စီပြီးပြန်ဖတ်ကြည့်တော့ပြန်လေ့လာကြည့်တော့မတွေ့ရလဲဆိုတော့အခုဒီစာတမ်းမှာပါလဲဆိုတော့ဒီဟိုလူမျိုးတိုင်းပေါ့နော် individual right နဲ့ collective right ဆိုတာခံစားခွင့်ရှိတယ်ဒါပေမဲ့ federal building ကြတော့ဆိုတော့ဘယ်လိုရေးထားလဲဆိုတော့အပိုင်း1အခန်း4မှာ ตัวบลูยีทาเลสโรต้ายนั้นลูเนซุอขวินีมาอขวินีน่ะบลูเปียวต้ายนั้นลูเนซุอขวินีเนี่ยနိုင်ငံသားခွင့်နဲ့မတူပြန်ဘူးဆိုနိုင်ငံသားဖြစ်တိုင်းတိုင်းသားလူနည်းစုခွင့်ရေးကိုမရနိုင်ဘူးဆိုနိုင်ငံသားနဲ့တိုင်းရင်းသားဆိုတာပြန်ခွဲထားတယ်ဒါကိုပြန်ကြည့်ကြံပြန်80နှစ်ကအရေးလက္ခဏာဒါဒီမှာပြန်ပါလာပြီဆိုတော့ဒါ80နှစ်ဥပဒေကိုမဖြတ်သိမ်းဘူးဆိုတော့ကျွန်တော်ကပို့ပြီးတော့တန်တရားဝင်လာတာကဒီဟာတွေဆက်ပါလာနိုင်သေးလားဒါဆိုရင်ဒီဟာတွေပါလာနိုင်တဲ့အတွက်ဗဒိညာမလည်းအခန်းဟိုအပိုင်းတည်းအခန်းလေးမှာဒီဟာကပြထားတယ်ဒါမျိုးနောက်အခုစင်ညာတန်းမှာလည်းဟို1980နှစ်ဥပဒေကိုမဖြတ်သိမ်းထားဘူးဒါပေမဲ့အဲ့ဒီဥပဒေတွေကိုကျွန်တော်ဟိုသူကအခြေခံဥပဒေတခုရေးဆွဲပြီးမှဒါကိုပြမယ်လို့ဟိုပြန်ပြီးတော့ဟိုဖြတ်သိမ်းမယ်လို့သူကရေးထားတယ်ဆိုတော့ကျွန်တော်တို့ဆိုရင်တာက80နှစ်ဥပဒေကအဲ့ဒီထဲမှာပါတဲ့အချက်တွေကိုပြန်ယူသုံးပြီးတော့မှဟိုအခြေခံဥပဒေတခုတိဆောက်ပြီးတော့မှဒါကိုဖြတ်သိမ်းမယ်ဆိုရင်ဟိုတစ်ဖက်က Federalism တို့ Equal Right တို့ပြောနေတာလေကျွန်တော်တို့တအူးချင်းကြီးတွေးတဲ့အချိန်မှာကြားနေရတာပဲကြားနေရပါတယ်နော်ဆိုတော့ဒါပေမဲ့အဲ့ဒီထဲမှာအခုလို့ကျွန်တော်ပြန်ချိန်ထိုးကြည့်လိုက်တော့ဟို citizenship right တဆင့် name citizenship right ပုံစံမျိုးတွေဖြစ်လာမှာကိုကျွန်တော်ဆိုရင်လေအဲ့
တော့နောက်တစ်ခုကဒီ NUG ရဲ့ထုတ်ပြန်ချက်ထဲမှာပေါ့နော်သူရိုဟင်ဂျာတွေနဲ့ပတ်သက်လို့ရှိရင်အရင်အစိုးရလက်ထက်တွေကဆောင်ရွက်လာတဲ့ဒီနိုင်ငံသား CCA ကတ် MVC ကတ်တွေထုတ်ပေးနေတာပေါ့နော်သူတို့ကနေပြီးတော့ဖြတ်သိမ်းမယ်ပေါ့ဒါတွေကိုပယ်ဖြတ်မယ်ဆိုပြီးတော့အဲ့ဒါရေးထားဟိုပြဟိုသူတို့မူဝါဒချမှတ်တဲ့တည်းမှာပေါ်ပြထားရဆိုတော့ဒါကရောဒီလိုမျိုး MPC ကတ်တွေကိုသူတို့ဖြတ်သိမ်းမယ်လို့ပြောလာတဲ့အပေါ်မှာရောနှစ်ပေါင်းများစွာနိုင်ငံသားဖြစ်ခွင့်ဆုံးရှုံးနေတဲ့ရိုဟင်ဂျာတွေအတွက်ကရောဒါတွေကဟိုအခွင့်အလမ်းတစ်ခုရောဖြစ်မလာနိုင်ဘူးလားရှင
်ဟုတ် NVC ကိုဖြတ်သိမ်းနိုင်တဲ့ပတ်သက်လို့ကျွန်တော်အထူးကြိုဆိုတယ်ဘာလို့လဲဆိုတော့ကျွန်တော်တို့ BH channel ကနေပြီးတော့ဒါကျွန်တော်ဟိုသုတေသနစာတမ်းနဲ့ကျွန်တော်တို့ထုတ်ထားတာရှိပါတယ်အဲ့ဒီမှာဘာလို့ကျွန်တော်တို့တွေ့ရလဲဆိုတော့ဆွဲတင်စစ်ဆိုတဲ့စနစ်တစ်ခုကျွန်တော်တို့တွေ့ရတယ်။အဲဒီဆွဲတင်စစ်ဆိုတော့ကျွန်တော်လည်းအဓိပ္ပာယ်ခွင့်ပြမယ်။သူကတနေ့တစ်ခါရဲတို့လောက်ဝကတို့နောက်စစ်တပ်ကတို့နောက်ဒီလိုအာဏာပိုင်တွေဖွဲ့စည်းအစုံပေါ့နော်။အဲရိုဟင်ဂျာတအိမ်တက်ဆင်းတမိသားစုချင်းကိုသူကမှတ်တမ်းတင်ကြတယ်။ဓာတ်ပုံတွေရိုက်ကြတယ်။မိသားစုလိုက်စုပြီးတော့အိမ်မှာပေါ့နော်။ပြီးအဲဓာတ်ပုံကိုသူအိမ်မှာချိန်ထားကြရတယ်။ဆိုတော့အိမ်မှာသူကမှတ်တမ်းတင်နေမှာအဲမိသားစုရဲ့ပိုင်ဆိုင်မှုကသူကမှတ်တမ်းတင်တယ်။ဒါဘယ်ကလေးဖြစ်လာလဲဆိုတော့1992ကလေးဖြစ်တယ်။ဒါဘုဇုတ်ချင်းညုတ်ကနေစပြီးတော့ဒီဟာကိုဖန်တီးလိုက်တာပေါ့နော်ဆိုတော့အဲ့နှစ်ခေအဲ့ချိန်ကတည်းကမတန်းနေတင်လာတဲ့ဟာက1919ခုနှစ်ပေါ့နော်သူတို့ဖတ်ပြရတဲ့ဒီဒီဖတ်ပြရတယ်ဆိုတာကလည်းသူတို့ကဟိုရှင်းပြရင်ဟိုအဝတ်စားတို့ဒီ document တွေယူရဖို့တော့ဝေးလေဆိုတာတားသမီးနှစ်ယောက်မှာတော့ဘယ်တားသမီးကိုတော့တေးပါစေဘယ်တားသမီးကိုအသက်ကြီးရမယ်ဆိုပြီးမိခင်နဲ့ဆုံးဖြတ်ခဲ့တဲ့ပုံမျိုးဆိုတော့အဲ့လိုရက်ဆက်ကျန်တုပ်ဟိုဘယ်လိုကျန်တဲ့အနေထားမျိုးတစ်ခုကနေပြီးတော့ဒီလူတွေ survive ဖြစ်လာကြတာလေဆိုတော့သူတို့မှာရှိတဲ့အထောက်အထားတွေယူပြီးသွားဖို့သူတို့မှာအချိန်မရှိခဲ့ဘူးကျွန်တော်တည်တဲ့လောက်ကတော့မြန်မာပြည်မှာဒီမိသားစုတွေနဲ့ပတ်သက်လို့ data တွေအပြည့်အဝရှိပါတယ်ဟို NVC ဆိုတဲ့ဇာတ်ကဟိုရမယ်ပြတာပေါ့နော်ဒါဆိုရင်ငါတို့တိုင်းပြည်ဝင်လာတဲ့လူကဘယ်သူတွေလဲဆိုတာသိဖို့လိုအပ်တယ်ဆိုတော့ MND process ဆိုတာကကိုကသူကဒီရိုဟင်ဂျာတွေကိုဘင်္ဂါလီဖြစ်အောင်နိုင်ငံသားဖြစ်အောင်ဖန်တီးဖို့အတွက်ကိုတမင်တည်ထင်ထားတဲ့စနစ်တစ်ခုသာဖြစ်တယ်ဒါကိုဖျက်သိမ်းလိုက်တာတော့ကျွန်တော်အထူးကြိုဆိုတယ
်ဦးကျော်ဝင်းတို့အခုဟုတ်ပါတော့ပြပရောက်တည်ရောပါဝင်ပါတော့အခုဒီဦးကျော်ဝင်းတို့ဖွဲ့စည်းလိုက်တဲ့ဒီမြန်မာနိုင်ငံလုံးဆိုင်ရာမွတ်စလင်လူမျိုးစုများအတိုင်ပင်ခံကော်မတီပေါ့နော်အဲ့ဒါကိုအခုချိန်မှာဘာကြောင့်အဲ့ဒီကော်မတီကိုဘယ်လိုပုံစံမျိုးနဲ့အခုချိန်ကြမှာဟိုဖွဲ့စည်းလိုက်တာလဲရှင
်အဲဒီမှာကျွန်တော်အားရစရာတွေ့ရတာကတော့ကျွန်တော်တို့အခုအနေထားမှာမြန်မာပြည်ရဲ့အနေထားပေါ့နော်အဲကျွန်တော်တို့မွတ်စလင်တွေဟာတခြားတိုင်းရင်းသားတွေနဲ့လည်းမတူတဲ့အနေထားဘယ်လိုလဲဆိုတော့ကျွန်တော်တို့ကကိုယ့်ကိုယ်ကိုကာကွယ်နိုင်တဲ့အနေထားမရှိကြဘူးဟိုဘယ်လိုလဲဆိုရင်ဥမာကချင်တိုင်းသားတို့ရှမ်းတိုင်းသားတို့ခရင်တို့ဆိုရင်ချင်းတို့ဆိုရင်သူတို့ကာကွယ်တပ်တွေရှိကြတယ်သူတို့နိုင်ငံသူတို့ရဲ့နေမြေတွေနဲ့သူတို့ဒေသတွေနဲ့သူတို့လုံခြုံရေးတွေရှိကြတယ်ကျွန်တော်တို့မှကျတော့မြန်မာတပြည်လုံးမှာမြန်မာပြည်အနှံ့ပြားမှာမွတ်စလင်တွေကနေထိုင်ကြတယ်ဆိုတော့ကျွန်တော်တို့ဒီမှာရှိတဲ့နိုင်ငံရေးလှုပ်ရှားမှုဆိုတာကအဲ့ဒီအတွက်အကာအကွယ်မရှိကြဘူးဒါကြောင့်မို့လို့လေကျွန်တော်တို့ဆီမှာပြန်ကြည့်ပါကျွန်တော်တို့မွတ်စလင်တွေကခံစားရတဲ့ဒုက္ခကမနှဲလောက်ဘူးအမျိုးမျိုးဟိုအဲ့လိုအခုလိုအချိန်မှာဆိုရင်တော်တော်လေးကျွန်တော်တို့အတွက်သတိနဲ့နေရတဲ့အချိန်ဖြစ်တယ်ဆိုတော့ဒီမှာဘာတွေ့ရလဲဆိုတော့ဒီ political leadership vacuum တခုကျွန်တော်တွေ့ရတာဗောနော်ဒီအဲဒီဟာကိုကျွန်တော်တို့ပြန်ဖြည့်ဆည်းဖို့အတွက်ဒါဟိုရှင်းပြောလို့ရှိရင်ကျွန်တော်တို့ပြည်ပမှာရှိတဲ့လူတွေကယာယီသဘောမျိုးတာလည်းကျွန်တော်တို့ပါဝင်ခြင်းဖြစ်တယ်ဒီဟာကိုတကယ်တော့ဥဆောင်ရမှာကတကယ်လည်းအခုလည်းကျွန်တော်ဒီဖွဲ့စည်းတဲ့ထဲမှာဒီ safe zone ကိုရောက်နေတဲ့လူငယ်တွေအများကြီးပါတယ်ဆိုတော့တို့တွေကအဓိကဒီထဲမှာမောင်းနေအားနဲ့တို့ဥစည်းနေကြတာဗောနော်လူငယ်လေးတွေ Gen Z လေးဥစည်းနေကြတာဗောဒီဟာကိုဆိုတော့ကျွန်တော်တို့ကတော့တက်နိုင်ဆုံးတက်နိုင်တဲ့ဘက်ကနေပါဝင်ပြီးတော့ဟိုတက်နိုင်တဲ့လောက်ယာယီကျွန်တော်တို့ပါဝင်ပေးမယ်အချိန်လေးတစ်ခုရ ညီမပြည်ထဲကနေပြီးတော့ဟိုအမိဖော်ပြီးတော့လှူရှားလို့ရပြီးတော့လုံခြုံတဲ့အနေနဲ့ဒီဟာမှရှိပြီဆိုရင်ကျွန်တော်တို့ဒီပြည်တွင်းရဲ့လူတွေအားလုံးနဲ့ကိုကျွန်တော်အစားထိုးသွားမှာဖြစ်ပါတယ
်။ဟိုတစ်ဖက်မှာတော့ဒီ NUG အမျိုးသားညီညွတ်ရေးအစိုးရပေါ်ကိုဒီမြန်မာမွတ်စလင်တွေပေါ့နော်သူတို့ရဲ့ထောက်ခံချက်ကရောဘယ်လိုရှိလဲရှင
်။အဲထောက်ခံချက်ဘယ်လိုရှိလဲဆိုတော့ဒီနေ့စာဆုံးတဲ့လူစင်းကိုကြည့်မယ်ဆိုရင်တော့တော်တော်လေးတွေးရမှာဖြစ်ပါတယ်။ကျွန်တော်တို့မွတ်စလင်တဲကဆိုရင်တော့ကျွန်တော်တို့သိရတဲ့လောက်အယောက်50ကျော်လောက်ရှိပြီစာဆုံးတဲ့ထဲမှာပေါ့နော်။အဲဖန်ခံနေပြီးတော့ဖန်ခံနေရတဲ့ထဲမှာလည်းအများကြီးရှိသလိုဥပမာကုညာရေးလို့ပေါင်းမယ်ပေါ့နော်။ဆိုတော့တော်တော်များများကျွန်တော်တို့ကဟိုဝေဝေမိုးအောင်လို့ဝေမိုးနိုင်လို့ဒီဟိုမုံရွာကနော်အဲ့လိုမျိုးပုံကူတွေလည်းရှိသလိုနောက်တခြားအများကြီးလည်းဒီထဲမှာပါဝင်နေတာရှိတယ်ဆိုတော့ကျွန်တော်တို့တွေကရီခွေးရမဘဲခွေးရမဆိုပြီးကျွန်တော်ပြောနေတာမဟုတ်ဘူးကျွန်တော်ကတိုင်းပြည်ရဲ့ကောင်းစားရေးအတွက်ဒီလိုစနစ်တင်မရှိသင့်ဘူးဆိုတော့ကျွန်တော်ကထောက်ပြနေတာဆိုတော့ကျွန်တော်တို့အရင်ကျွန်တော်တို့မွတ်စလင် community တွေနဲ့က NUG ကိုထောက်ခံတယ်မဟုတ်ဘူးကျွန်တော်တက်သေးပြီးတော့တိုက်ပွဲဝင်ကြတာဖြစ်တယ်ဆိုတော့ NUG နဲ့အနေနဲ့ကဒါကိုစဉ်းစားရမှာကကျွန်တော်တိုင်းပြည်ရဲ့ရှေ့ရဟာဟိုအတိတ်ကဖြစ်ခဲ့တဲ့ရှိခဲ့တဲ့ဒီ passive word ဒီ water ဒီပြန်ပြီးတော့ဆက်ပြီးတော့မကျင့်သုံးဖို့ ਨੇ နောက်ထပ်ဘယ်လူမျိုးဘယ်ဘာသာဘယ်လူဖွဲ့စည်းကမှကျွန်တော်တို့ခံစားခဲ့ရတယ်နောက်ထပ်အဲ့လိုမျိုးမခံစားရဘူးအတွက်အမခံချက်ဒီပြဖို့လိုအပ်တယ်လို့ကျွန်တော်မြင်ပါတယ်ဟုတ်ဒါကြောင့်မလို့လေကျွန်တော်တို့အနေနဲ့ဟို NUG ဆွေးရကိုကျွန်တော်တို့အခုဖိတ်စာလည်းပို့ထားပြီးပါပြီ request လည်းလုပ်ထားပြီးပါတော့ကျွန်တော်တို့အနေနဲ့တွေးဆချင်တယ်ကျွန်တော်တို့ဒီမြန်မာပြည်တော်မှာရှိတဲ့မွတ်စလင်လူဝင်လူကိုလူနေစုတွေနဲ့ဒီသူတို့အခွင့်အရေးတွေနဲ့ပတ်သက်လို့သူတို့အသံတိုင်ပင်ဖို့အတွက်ပြောဆွေးနွေးဖို့အတွက်ကျွန်တော်တို့အနေနဲ့နိုင်ငံတော်ဒုသမရဝန်ကြီးချုပ်ဆက်တင်ပါတော့နောက်တော့ဟိုနိုင်ငံတိုင်းဝန်ကြီးတို့နောက်ဒုသိဝန်ကြီးတို့ဒီထဲမှာနောက်ကျွန်တော်တွေးဆနေတာဒီ PDA ဝန်ကြီးတို့လာဝကဝန်ကြီးတို့ဒါအားလုံးကိုကျွန်တော်တွေးဆနေတဲ့အတွက်အဲ့ဒီအရနဲ့ပတ်သက်လို့ကျွန်တော်ဟိုစာတော့ကျွန်တော်ပို့ထားပြီးပါပြီဆိုတော့ကျွန်တော်တို့ဟို reply တော့ပြီးတော့မရသေးဘူးပေါ့နော်ကျွန်တော်စောင့်နေနေပါတယ်ဟုတ
်ဟုတ်ကဲ့ဒါကတော့မြန်မာနိုင်ငံလုံးဆိုင်ရာမွတ်စလင်လူမျိုးစုများအတိုင်းပင်ခံကော်မတီရဲ့ပြောခွင့်ရဥကြုံဝင်ဖြစ်ပါရရှင်အခုလို VOE မြန်မာပိုင်းကိုအချိန်ပေးပြီးတော့ပြောကြားပေးတဲ့အတွက်ဥကြုံဝင်ကိုကျေးဇူးများကြီးတင်ပါရရှင
်ဟုတ်ကဲ့ပါကျွန်တော်လည်းကျေးဇူးတင်ပါတယ
်အမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့ရိုဟင်ဂျာပြည်သူများဆိုင်ရာဘူဝါရသဘောထားနဲ့ပတ်သက်လို့မန်အင်ဂျင်နိုင်ဆက်သွယ်မေးမြန်းတင်ဆက်ပေးတဲ့စနေညဇဂဝိုင်းအစီအစဉ်ကိုပြန်လည်ထုတ်လွှင့်ပေးကြတာပါခင်ဗျာ VOE မြန်မာပိုင်းတင်းငင်းနေနေမနက်ခင်းအစီအစဉ်လေးကိုနားဆင်နေကြရတာဖြစ်ပါတယ်အခုဆက်လက်ပြီးနောက်ဆုံးရသတင်းအကျဉ်းချုပ်ကိုဒေါခင်မျိုးသက်ကပြောပြပေးပါအောင်ဗျာ
မြန်မာနိုင်ငံမှာဆက်အနာဒိန်းနဲ့ဒေးလာကျော်လာချိန်မှာပဲဆန္ဒပြလှုပ်ရှားမှုတွေအပြင်အာဏာပိုင်တွေကိုခုခံတိုက်ခိုက်မှုတွေကြောင့်ထိခိုက်ဒေဆင်မှုတွေလည်းရှိနေပါတယ်ARD တိုင်းဒေတာကြီးကျုံပြိုမြို့နယ်ဇရေရိုးအုပ်စုလှေဆွဲကျေးရွာမှာစနေနေ့မနေ့ပိုင်းကစစ်တပ်နဲ့ဒေသခံတွေအကြားအပြန်အလှန်ပစ်ခတ်ကြပြီးတေဆုံးဒဏ်ရာရတာတွေရှိခဲ့ပါတယ်။ကချင်ပြည်နယ်ရွှေကူမြို့မြောက်ပိုင်းရဲစခန်းတစ်ခုကိုကချင်လွတ်လပ်ရေးတပ်ဖွဲ့ KIA နဲ့ပူးပေါင်းပြီးတောက်ကြတဲ့နှောင်းပိုင်းကတိုက်ခိုက်ခဲ့တယ်လို့ရွှေကူပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကသတင်းထုတ်ပြန်ထားတယ်လို့ကယားပြည်နယ်ဒီမော့ဆွမြို့မှာတော့စနေနေ့မနေ့ပိုင်းကပစ်ခတ်တိုက်ခိုက်မှုတွေရှိနေတယ်လို့ကရင်ပြည်အမျိုးသားကာကွယ်ရေးအဖွဲ့ပြန်ကြားရေးတာဝန်ရှိသူတဦးကပြောပါတယ်။မြန်မာနိုင်ငံမှာဒီရက်ပိုင်းတွင်ကိုဗစ်အတည်ပြုလူနာတိုးလာနေပြီးတောက်ကြတွေကတော့အတည်ပြုလူနာ200ကျော်နဲ့အများဆုံးဖြစ်သွားတယ်လို့ချင်းပြည်နယ်တွန်းဆန်မှာတော့3ဦးသေဆုံးခဲ့ရပါတယ်။ဒီရောဂါကူးစက်မှုကိုအိန္ဒိယနဲ့နယ်စပ်ချင်းကပ်နေတဲ့ချင်းပြည်နယ်ဘက်မှာအများဆုံးတွေ့ရပြီးပိုးတွေ့လူနာ200ဝန်းကျင်လောက်ရှိနေတယ်လို့ပိုးတွေ့လူနာ900ကျော်ရှိနေတဲ့သခိုင်းတိုင်းကဒုတိယအများဆုံးနဲ့ရန်ကုန်တိုင်းမှာတော့တရားနီးပါးနဲ့တက်တဲ့အများဆုံးဖြစ်နေတယ်လို့ကျန်းမာရေးဆိုင်ရာသတင်းပြန်ကြားရေးအဖွဲ့ဝင်ဒေါက်တာချင်းချင်းကြီးကဒီသတင်းပတ်ထဲမှာပဲ VOA ကိုပြောကြားခဲ့ပါတယ်။ကြီးခါကဒေါက်တာထန်ရှင်းခိုင်ကလည်းတွန်းဆန်မြို့နယ်ထဲမှာဒီခုရပိုင်းတွင်တည်ဆုံးရသူ6ဦးတည်းမင်းရှိနေတယ်လို့ပြောပါတယ်။အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှု APEC ရဲ့ကုန်သွယ်ရေးဝန်ကြီးတွေဟာ COVID-19 ကာဝယ်ဆေးနဲ့ဆက်ဆက်ကုန်စည်စစ်ဆင်မှုတက်လက်မြန်ဆန်စီရေးနဲ့ပတ်သက်ပြီးစနေနေ့ကသဘောတူခဲ့ကြပါတယ်။ဒါပေမဲ့တွင်းကုံခွန်ဖယ်ရှားရေးမှာတော့သဘောတူညီချက်မရခဲ့ကြပါဘူး။တနင်္ဂနွေနေ့မှာနှခင်သတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုဆိုင်ရာအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းအစီအစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေတာပါ။သောတာရှင်ပေါင်းဒီရက်နဲ့မျိုးမျိုးကနေကင်းဝေးနိုင်ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်တော်ခင်ဗျာပါ။
This program has